Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေ2016ခုနှစ်ဖေဖော်ဝါရီလ3ရက်တနင်္ဂနွေနေ့မနက်ဖြန် VOA စီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။မခွာညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါပါ။ Belgium နိုင်ငံ Brussels မှာလူမျိုးရေးခွဲခြားဆန့်ကျင်သူနဲ့လက်ရရင်းဆန္ဒပြသူတွေကြားအဓိကုံဖြစ်ပွားခဲ့ပြီးတဲ့နောက်ရဲတွေကလူအများအပြားကိုဖမ်းဆီးလိုက်ပါတယ်။မြန်မာနိုင်ငံရဲ့ November ရွေးကောက်ပွဲမှာတက်မတော်သားကိုစလဲ25ရာခိုင်နှုန်းခန့်အနေအပေးထားတာဟာအပြည့်ပြည့်ဆိုင်ရာဆန့်ညွန့်နဲ့မညီဘူးလို့ EU ဥရောပသမဂ္ဂရွေးကောက်ပွဲလေလာဆောင်ကြည်ကော်မရှင်ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညို
ကောင်းပါပြီရှင်အခုမနက်ခင်းဆက်ပြီးနားဆင်ကြရမှာကတော့မြန်မာနိုင်ငံအတွင်းဆိုရတဲ့လက်ထက်မှာသာသနာရေးကိုဘယ်လိုကင်တွယ်ဆောင်ရွက်သွားမှာပါလဲ
ဘာသာရေးလေးရဲ့အကြမ်းမှာအမုန်းစကားဖြန့်ဝေမှုတွေကိုသတိပညာဉာဏ်နဲ့ထိမ့်သိမ်းကာကွယ်မှု
သာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနပြည်ထောင်စုဝင်ကြီးနဲ့ VOA ရဲ့တည်ထက်တွေ့ဆုံမေးမြန်းခန်းကိုကောက်နှုတ်ချက်ကိုနှာစင်ကြရဖို့ရှိပြီးနိုင်ငံတကာသတင်းလွှာအနေနဲ့ဥရောပကပြောင်းရွှေ့ဝင်ရောက်လာသူတွေအရေးကုလသမဂ္ဂရဲ့တောင်းဆိုချက်ကတော့ပြန်ပို့ခံရသူတွေရဲ့လူခွင့်ရေးကာကွယ်ပေးဖို့ဖြစ်တဲ့အကြောင်းကိုလည်းနှာစင်ရမှာပါမြန်မာအရေးသုံးသပ်ချက်နဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေကိုလည်းလေ့လာနိုင်ကြမှာပါရှင်ဒုတိယပိုင်းမှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူတိုက်ရိုက်လေလံပြန်လဲဆွေးနွေးကထုတ်လွှင့်ချက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့တနင်္ဂနွေနေ့မနေ့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကကြီးညာပေးပါမယ်ရှင
်ဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်စ်မြို့မှာလူမျိုးရေးခွဲခြားဆန့်ကျင်သူတွေနဲ့လက်ရရင်းဆန္ဒပြသူတွေအကြားပြင်းထန်တဲ့အဓိကုံဖြစ်ပွားခဲ့ပြီးတဲ့နောက်မှာဘယ်လ်ဂျီယမ်ရဲတွေကလူအများအပြားကိုဖမ်းဆီးလိုက်ပါတယ်2015ခုနှစ်နိုဝင်ဘာလပြင်သစ်နိုင်ငံပါရီမြို့တိုက်ခိုက်မှုမှာပါဝင်သူအများအပြားအခြေချရာမွတ်စလင်အများစုနေထိုင်တဲ့မိုလန်ဘစ်အရပ်မှာဆန္ဒပြဖို့အတွက်လက်ရဆွမ်းရောက်အဖွဲ့ကစီစဉ်ခဲ့တယ်လို့လူမျိုးရေးခွဲခြားမှုဆန့်ကျင်သူများအဖွဲ့ကလည်းတံပြန်ဆန္ဒပြဖို့အတွက်လှုပ်ခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကလို့ဖြစ်မျိုးထပ်ပြီးဖြစ်ပွားမှာကိုစိုးရိမ်နေတဲ့အတွက်ဒေသအာဏာပိုင်တွေကအဖွဲ့နှစ်ဖွဲ့စလုံးကိုတားမြစ်ခဲ့ပြီးဆန္ဒပြသူ450လောက်ကိုရဲတွေကမီးသက်ပိုက်တွေနဲ့ရေထိုးပက်ပြီးတော့လူစုခွဲခဲ့ပါတယ်။ဘယ်လ်ဂျီယမ်မြို့တံမှာတော့ဒါဟာငါတို့နိုင်ငံလို့ရေးသားထားတဲ့စာရန်တွေကန်ဆောင်ထားတဲ့လက်ရဆွမ်းရောက်ခြိတက်ဆန္ဒပြသူ30လောက်ကိုတွေ့ရပါတယ်။တချိန်ထဲမှာပဲအသေးခံဘုံခွဲသူတွေကြောင့်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ Brussels ကပင်မလေးစိတ်ကြီးမှာတနင်္ဂနွေနေ့လင်းခီးစင်နဲ့လိုက်ပါမဲ့သူတွေအတွက်တချို့နေရာတွေကိုဖွင့်လှစ်ပေးခဲ့ပါတယ
်။မော်မင်နဲ့အကြမ်းဖက်တိုက်ခိုက်မှုတစ်ခုနဲ့ဆက်ဆက်ပြီးဘယ်လ်ဂျီယမ်နိုင်ငံသားတို့ကိုအကြမ်းဖက်လုပ်ရတဲ့စနေနေ့ကဘယ်လ်ဂျီယမ်တရားရုံးတစ်ခုမှာတရားစွဲဆိုလိုက်ပါတယ်။အဲ့ဒီတန်တရားရှိသူကိုပြင်သစ်တဲ့ဗယ်ဂျီယံအာနာပိုင်တွေကကြာတဲ့ပြည်နှစ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။သူ့အမိကို 1A လို့သာထုတ်ဖော်ပြောဆိုထားပြီးအသက်30ကျော်အသက်ရှိတယ်လို့ဆိုပါတယ်။ 1A ဟာပြီးခဲ့တဲ့အပတ်က Paris Munich ဖမ်းမိခဲ့တဲ့ Reader Cricket အမှုနဲ့ဆက်ဆက်နေပြီးအကြမ်းဖက်တိုက်ခိုက်ဖို့ကြံစည်မှုမှာပါဝင်တယ်လို့တန်တရားရှိကြောင်းအစိုးရရှေ့နေတွေကပြောပါတယ်။ဘယ်နေရာကိုတိုက်ခိုက်မယ်ဆိုတာအတိအကျမသိရပေမဲ့ Cricket ရဲ့အိမ်မှာဖွင့်ထားတဲ့လက်နက်တွေရှာဖွေတွေ့ရှိရကြောင်းအာနာပိုင်တွေကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလပဲရစ်တိုက်ခိုက်မှုအတွက်အဓိကတန်တရားရှိသူကိုပြင်သစ်နိုင်ငံကိုလွှဲပြောင်းသွားဖွယ်ရှိတယ်လို့ဘယ်လ်ဂျီယံအစိုးရရှေ့နေတွေကပြောပါတယ်တန်တရားရှိတဲ့ဆာလာဆိုသူကိုလာမယ့်ဆယ်ရက်အတွင်းပြင်သစ်နိုင်ငံကိုလွှဲပြောင်းပေးလိမ့်မယ်လို့မျှော်လင့်ကြောင်းပြင်သစ်တရားသူကြီးကကြာသပတေးနေ့မှာပြောပါတယ
် Greek နိုင်ငံ Lesbos ကျွန်းပေါ်ကိုပြောင်းရွှေ့ဝင်ရောက်သူတွေနဲ့ဒုက္ခသည်60ကျော်လောက်ကိုစနေနေ့ကတူရကီကမ်းရိုးစမ်းကန်ယူရန်ဆောင်တက်တွေကအေဂျင်ပင်လယ်ပြင်ထဲမှာဖမ်းဆီးလိုက်ပါတယ်။စီးရီးယားနိုင်ငံသားတွေပါဝင်တဲ့ဒီဒုက္ခသည်တွေကိုဧပြီလ4ရက်နေ့မှာစတင်အသက်ဝင်မဲ့ EU နဲ့တူရကီတို့ကြားရရှိထားတဲ့သဘောတူညီချက်နဲ့ညီတူရကီအနောက်ပိုင်းဒီကီလီမြို့ကိုပို့ပေးမှာဖြစ်ပါတယ်။ရွှေပြောင်းဒုက္ခသည်တွေကိုတူရကီကိုပြန်ပြီးပို့မဲ့စခန်းတွေထဲမှာတစ်ခုကတော့ဒီကီလီမြို့ဖြစ်ပါတယ်။နိုင်ငံကြီးခေလွန်ကွန်းတောင်ခံသူတွေကိုလက်မခံဖို့အတွက်ဒုက္ခသည်လာရောက်မှုဆန့်ကျင်သူ300လောက်ကဒီကီလီမြို့ကဒုက္ခသည်တွေအတွက်မှတ်ပုံတင်ပေးတဲ့နေရာနဲ့ဒုက္ခသည်စခန်းတွေမှာစနေနေ့ကဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကြီးပြီးချိန်ကစလို့ဥရောပတွေကိုရွှေ့ပြောင်းဒုက္ခသည်တွေမကြုံစဘူးအစုလိုက်ပြုံလိုက်ဝင်ရောက်လာနေတာကိုတားဆီးဖို့အတွက်ပြီးခဲ့တဲ့လတည်းမှာပဲဥရောပသမဂ္ဂနဲ့တူရကီကသဘောတူညီမှုရယူခဲ့တာပါ။ ဒီသဘောတူညီချက်အရဂရိနိုင်ငံတဲကိုတူရကီဘက်ကနေတရားဝင်လာရောက်တဲ့ရွှေပြောင်းဒုက္ခသည်တွေကိုသူတို့ရဲ့နိုင်ငံရေးခလုံးခွင့်ရှောက်ထားမှုလုပ်ငန်းစဉ်မပြီးမချင်းပြန်လည်ပို့ဆောင်ဖို့အတွက်သဘောတူထားတာဖြစ်ပါတယ်။အပြန်အလှန်နည်းနဲ့တရားဝင်ဆီးရီးယားဒုက္ခသည်ထောင်တဲ့ခြေကိုတူရကီကနေ EU ကပြန်လည်နေရာချတာပေးဖို့လှုံ့ဆော်အောင်မှာဖြစ်ပါတယ်။ဇန်နဝါရီလဆန်းကစပြီးတော့ဆီးရီးယားနိုင်ငံထဲကိုတနည်းဒုက္ခသည်တရာလောက်တူရကီကအတင်းပြန်ပို့ခဲ့တယ်လို့ Amnesty International အစိုးရခန်းစာအသစ်မှာဖော်ပြထားပါတယ်
။ခွဲထွက်ရေးအငင်းပွားနေတဲ့နာဂိုနိုကရာဘတ်ဒေသမှာပြိုင်ဘက်အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားပြင်းထန်တဲ့တိုက်ပွဲတွေဖြစ်တာကြောင့်အဇာဘိုင်ဂျန်စစ်သား12ဦးသေဆုံးရတယ်လို့အာမေးနီးယားစစ်သား18ဦးသေဆုံးခဲ့ရတယ်လို့နှစ်ဖက်နိုင်ငံအာဏာပိုင်တွေကထုတ်ဖော်ပြောကြပါတယ်။နှစ်ဖက်စလုံးကသူစားပစ်တယ်ကိုစားပစ်တယ်လို့အပြန်အလှန်ဆွဆွဲနေကြပြီးအရသာသေဆုံးဒဏ်ရာရတာတွေလည်းရှိတာကြောင့်အပြည့်ရဲ့သဘောတူညီမှုကိုချိုးဖောက်တယ်လို့တစ်ဖက်နဲ့တစ်ဖက်ဆွဆွဲနေကြပါတယ်။ပြီးခဲ့တဲ့လကလည်းအလားတူတိုက်ခိုက်မှုမျိုးတွေဖြစ်ခဲ့ပါတယ်။အဇာဘိုင်ဂျန်ဟယ်လီကော်ပတာတစ်စင်းကိုပစ်ချနိုင်ခဲ့တယ်လို့အာမေးနီးယားကာကွယ်ရေးဝန်ကြီးဌာနကပြောတာကိုအဇာဘိုင်ဂျန်ဘက်ကအစိုးရဘက်မှညင်ခဲ့ပေမဲ့ Mi-24 ဟယ်လီကော်ပတာတစ်စင်းအပစ်ချခံရတယ်လို့အဇာဘိုင်ဂျန်ဘက်ကနောက်ပိုင်းမှာဝန်ခံပါတယ်။ဒါပေမဲ့လင်းဘော်ကပါသူတွေအခြေအနေမသိရသေးပါဘူး။နှစ်ဖက်စလုံးအပြစ်ရစာချုပ်ကိုလိုက်နာဖို့လိုတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကကြေညာချက်ထုတ်ပြန်ပြီးပြောလိုက်ပါတယ်။ဒီတိုက်ခိုက်မှုအတွက်အလွန်စိတ်နှောက်ယှက်ဖြစ်ရကြောင်းကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းကလည်းပြောပါတယ်။
UAVIGAN တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933 9လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံရဲ့ November ရွေးကောက်ပွဲမှာတက်မတော်သားကိုစလေဦးရေ25ရာခိုင်နှုန်းခန့်နေရာပေးထားတာဟာအပြည်ပြည်ဆိုင်ရာစံချိန်စံညွန့်နဲ့မကန့်ညီတဲ့အတွက်ပယ်ဖျက်ပေးဖို့လိုအပ်တယ်လို့ EU ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်လေ့လာရေးကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်တဲ့အပြီးသက်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။မတ်လ31ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ဒီအစည်းအဝေးခန်းစာထဲမှာအာဏာပိုင်တွေအတွက်အတွက်အကြံပြုချက်50ပါဝင်ပြီးဒီထဲမှာရွေးကောက်ချင်းခံရတဲ့အဖွဲ့အစည်းတွေဟာစစ်မှန်တဲ့ရွေးကောက်ပွဲတွေအတွက်သတ်မှတ်ထားတဲ့အပြည်ပြည်ဆိုင်ရာစံချိန်စံညွှန်းတွေနဲ့ကန့်ညီဖို့လိုအပ်တယ်လို့ဖော်ပြထားပါတယ်။နောက်လာမယ့်ရွေးကောက်ပွဲတွေကိုလူထုကပုံမှန်ယုံကြည်လာစေဖို့အတွက်တချို့ဥပဒေတွေလုပ်ငန်းစီမင်းတွေဥပမာကြိုတင်မဲပေးတဲ့လှုပ်ထုံးလှုပ်နှီးတွေကိုအခုထက်ကောင်းအောင်လုပ်ဖို့အပြည်သက်မဲဆင်ကိုရွေးကောက်ပွဲမတိုင်ခင်ထုတ်ပြန်ကြေညာပေးဖို့တွေကိုအကြံပေးထားပါတယ်။ဒါအပြင်ရွေးကောက်ပွဲဝင်ခွင့်ပေးရမှာလူမျိုးစုအားလုံးပါဝင်စေဖို့အပြင်အကျိုးအကြောင်းစီလျော်စေဖို့ဥပမာလွတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရွေးခံနိုင်ဖို့အတွက်နိုင်ငံတွင်း10နှစ်ဇက်တိုက်နေရမယ်ဆိုတဲ့ကန့်သက်ချက်မျိုးဟာတင်းကျပ်လွန်းတယ်လို့ဝေဖန်ပါတယ်။ရွေးကောက်ပွဲနဲ့ဆက်လျင်းတဲ့အငင်းပွားချက်တွေနဲ့ပတ်သက်ပြီးလဲထင်သာမြင်သာဖြည့်ရှင်းမှုအပြင်အချိန်နဲ့တပြေးညီလှုပ်ဆောင်ဖို့ပါအကြံပေးထားတာပါ။နိုဝင်ဘာရွေးကောက်ပွဲတွေကိုငြိမ်းငြိမ်းချမ်းချမ်းကျင်းပပေးနိုင်ခဲ့တာဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီခီးမှာအရေးပါတဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံမှာ2015စက်တင်ဘာကနေ2016 February အထိလာရောက်လေ့လာခဲ့တဲ့ဥရောပလွှတ်တော်ဒုတိယဥက္ကဋ္ဌ Alexander Graf Lambsdorff ဦးဆောင်တဲ့ဒီကော်မရှင်ကနေချီးကျူးဂုဏ်ပြုခဲ့ပါတယ
်။ပေထင်းစနစ်သုံးလေရင်ဖြတ်ဒုံးကျည်အမျိုးသားအသစ်တစ်ခုကိုအောင်မြင်စွာစမ်းသပ်ပြစ်လွတ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံကစနေနေ့မှာကြေညာလိုက်ပါတယ်။ဒီစမ်းသပ်မှုကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ကိုတိုင်တက်ရောက်တဲ့ဓာတ်ပုံတွေကိုအစိုးရပိုင်းသတင်းမီဒီယာတွေကထုတ်လွှင့်ဖော်ပြခဲ့ပါတယ်။ဒီဒုံးကျည်စမ်းသပ်မှုအတွက်စိတ်ကျေနပ်မှုရခဲ့ကြောင်းကင်ဂျွန်ရဲ့ပြောကြားချက်ကိုကိုးကားပြီးမြောက်ကိုရီးယားသတင်းဌာနတွေကဖော်ပြပါတယ်။တောင်ကိုရီးယားနိုင်ငံမှာသမရပတ်ကန်ဟေသမရဖြစ်နေသည့်ကာလပတ်လုံးနှစ်ဖက်နိုင်ငံကြားစစ်ဆေးရေးတွေပြည်လည်နေမှာမဟုတ်သေးဘူးလို့မြောက်ကိုရီးယားဘက်ကဆိုပါတယ်။
အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းမှာမြေမြုပ်မှန်းရှင်းလင်းရေးလှုပ်သား15ယောက်ကိုတနတ်သမားတွေကပြန်ပေးဆွဲသွားတဲ့အတွက်သူတို့ကိုကယ်ဆယ်ဖို့စစ်တပ်ကလှုပ်ဆောင်နေပြီလို့အာဖဂန်အာဏာပိုင်တွေကပြောပါတယ်။ဒါဟာအီရန်နဲ့ဆန္ဒမှာရှိတဲ့ဟီရခိုင်ကိုရှန်ဒေသမှာတောက်ကြန်တွေကဖြစ်ပွားခဲ့တာပါ။ပြန်ပေးအဆွဲခံရသူအားလုံးဟာအာဖဂန်နိုင်ငံသားတွေဖြစ်ပြီး HALO Trust မြေမြုပ်မှန်းရှင်းလင်းရေး NGO အဖွဲ့မှာအလုပ်လုပ်နေသူတွေမှုလို့ခရိုင်အစိုးရနဲ့ရဲရဲရှိတွေကပြောပါတယ်။ဒါဟာတာလီဘန်တပုံးတွေရဲ့လက်ချက်လို့လည်းသူတို့ကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတနင်္လာနေ့ကျောက်တဲ့နိုင်ငံတကာမြေမြုပ်မိုင်းနေ့အတွက်အထိမ့်မှတ်ကျင်းပဖို့လုပ်နေခြင်းမှာအခုလိုပြန်ပေးဆွဲမှုဖြစ်ပွားခဲ့တာဖြစ်ပါတယ်။စစ်တမ်းတင့်ခန်းတဲ့အာဖဂန်နစ္စတန်နိုင်ငံဟာကမ္ဘာပေါ်မှာမြေမြုပ်မိုင်းအများဆုံးရှိနေတဲ့နိုင်ငံတစ်နိုင်ငံဖြစ်ပါတယ်။
အိန္ဒိယနိုင်ငံနောက်ဖက်ဟိန္ဒူဘုရားကျောင်းတစ်ခုမှာအမျိုးသမီးများမဝင်ရလို့တားမြစ်ထားတဲ့နေရာတစ်ခုကိုဝင်ဖို့စ조사ခဲ့တဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားသူအယောက်30လောက်ကိုရာပေါင်းများစွာသောဒေသခံရွာသားတွေကစနေနေ့မှာတားမြစ်ခဲ့ကြပါတယ်။အမျိုးသမီးတွေလွတ်လပ်စွာဝတ်ပြုစုတောင်းမှုကိုရာဇူးနှင်းနဲ့ကြည်ပြီးတားမြစ်ထားတဲ့အစဉ်လာကိုပယ်ဖျက်တဲ့အနေနဲ့မဟာရာရှတာပြည်နယ်ကဘုရားကျောင်းတွေကိုအမျိုးသမီးတွေဝင်ထွက်ခွင့်ရှိတယ်ဆိုပြီးမွန်ပိုင်းတရားရုံးတစ်ခုကအမိန့်ချခဲ့ပြီးတရက်ကြာမှာအခုလိုလှုပ်ဆောင်လာတာဖြစ်ပါတယ်။ဟိန္ဒူဘုရားကျောင်းတဲ့အမျိုးသမီးတွေဝင်ရောက်တာကိုတားမြစ်တာဟာရာဇဝတ်မှုဖြစ်တယ်လို့1956ခုနှစ်မှာဥပဒေပြဋ္ဌာန်းထားပေမဲ့မဟာရာရှတာပြည်နယ်ကရှာနီစင်ကာပူဘုရားကျောင်းတဲ့ကိုဝင်ခဲ့တဲ့အမျိုးသမီးလှုပ်ရှားသူတွေကိုဘုရားကျောင်းကောဘကနဲ့ရွာသားတွေကတားမြစ်ခဲ့ကြပါတယ်။
တနင်္ဂနွေနေ့မနေ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးခဲ့တာပါဒီမနေ့ပိုင်းဆက်လက်ထုတ်လွှင့်သွားမယ့်အစီအစဉ်တွေမှာတော့အရင်ဆုံးသာသနာရေးဝန်ကြီးသူရဦးအောင်ကိုနဲ့ VOA ရဲ့တီးသက်မေးမြန်းချက်မေးမြန်းခန်းအောက်နှုတ်ချက်ကိုနားဆင်ရပါမယ်အရင်တက်မတော်အစိုးရလက်ထက်တုန်းကဗုဒ္ဓဘာသာသာသနာပေါ်မှာချီးမြှောက်ထောက်ခံမှုလွန်ခဲ့ခဲ့ကြောင်းအတည်ပြုပြောကြားလိုက်ပေမဲ့တခြားဘာသာဝင်တွေပေါ်ထူပြီးဖိနှိပ်တာမျိုးတော့မရှိခဲ့ပါဘူးလို့သာသနာရေးဝန်ကြီးဦးအောင်ကိုကပြောပါတယ်။အခုလာမယ့်သက်တမ်းမှာသာသနာရေးဝန်ကြီးဌာနအနေနဲ့ဘာတွေဆောင်ရွက်ဖို့စီစဉ်ထားသလဲဆိုတဲ့အကြောင်း VOA ရုံးခွဲတာဝန်ခံဒေါက်ခင်စိုးဝင်းကသာသနာရေးဝန်ကြီးကိုတီးတန့်တွေ့ဆုံမေးမြန်းထားတဲ့ကောက်နှုတ်ချက်ကိုနားဆင်ကြရအောင်ပါရှင်။
သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနဆိုတာလည်းမြန်မာနိုင်ငံအတွက်လည်းအမတန်မှအရေးပါတဲ့ဝန်ကြီးဌာနတစ်ခုဖြစ်ပါတယ်။သာသနာရေးဝန်ကြီးဌာနလို့ဆိုတဲ့နေရာမှာဒီဘာသာပေါင်းစုံပေါ့နော်မြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအရဒီဘာသာပေါင်းစုံဟိုကိုယ်ကယ်ပိုင်ခွင့်လူတိုင်းမှာရှိပါတယ်။ဒါပေမဲ့တကယ်တမ်းအရင်အစိုးရလက်ထက်တုန်းကပေါ့နော်တကယ်တမ်းလက်တွေကြည့်လိုက်တဲ့ခါကျလို့ရှိရင်ဒီဗုဒ္ဓဘာသာဝင်မဟုတ်တဲ့ဒီခရစ်ယာန်တွေပဲဖြစ်ဖြစ်မွတ်စလင်တွေပဲဖြစ်ဖြစ်တခြားဘာသာဝင်တွေကိုခွဲခြားဆက်ဆံတာတွေအများကြီးတွေ့ရပါတယ်။ဥပမာဌာနတွင်းယာလူတိုးပေးတာအစပေါ့လေ။နောက်ပြီးတော့ဒီစစ်တပ်ထဲဝင်တာအစတော်တော်လေးကိုခွဲခြားဆက်ဆံတာတွေရှိခဲ့ပါတယ်။နောက်တစ်ခုကတကယ်တမ်းစာအုပ်ထဲမှာရေးထားတဲ့ဥပဒေတည်စေဥပဒေတွေတဲမှာမပါပေမဲ့လို့လုံထုံးလုံကြီးတွေအရာခွင့်မပြုတာတွေအများကြီးရှိခဲ့ပါတယ်ဥပမာဆိုလို့ရှိရင်ဓမ္မယုံစောက်မယ်ဆိုရင်တော့ရတယ်ဒါပေမဲ့ church စောက်မယ်ဆိုရင်တော့ခွင့်မပြုဘူးပေါ့နော်ဗလီစောက်မယ်ဆိုခွင့်မပြုဘူးပေါ့ဝင်းကြီးလက်ထက်မှာအဲ့ဒီဟာလေးတွေတရားမျှတမှုရှိအောင်လူများစီစဉ်ဆောင်ရွက်ဖို့စဉ်းစားထားပါလိမ့်ရှင
်ယခင်တက်မလို့ဆိုတာလက်ထက်မှာပေါ့လေဟုတ်ဗုဒ္ဓဘာသာသာသနာပေါ်မှာချီးမြှောက်မှုထောက်ပံ့မှုတော့လွန်ခဲ့ခဲ့ပါတယ်သို့တော်လည်းကျန်တဲ့တိုင်းသားဘာသာတွေဖြစ်တဲ့ခရစ်ယာန်ဘာသာနောက်ဧည့်သည်ငါသားတွေပြည်စုကူဝေတဲ့အစ္စလမ်ဘာသာဟိန္ဒူဘာသာပါဝင်အခြားဘာသာငယ်တွေပေါ်မှာတော့ဖြင့်ဟိုပေါ့လေထူပြီးတော့မှဖိနှိပ်ချုပ်ရှယ်တာမျိုးတော့မရှိခဲ့ပါဘူးအဲ့လိုပဲယုံကြည်ပါတယ်သို့တော်လည်းဗုဒ္ဓဘာသာသာသနာပေါ်မှာချီးမြှောက်မှုကလွန်ခဲ့တဲ့ခါကျတော့ကျန်တဲ့ဘာသာသာသနာရဲ့ခန့်ကဏ္ဍကမိမိတော်ပြီးတော့မှအဲ့လူနည်းစုတိုင်းသားတွေနဲ့ဧည့်သည်ငါသားတွေကအမြင်လွယ်မမှုတွေရှိပါတယ
်အခုပေါ့နော်ဒီဟိုမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ဆိုပြီးတော့ဖွဲ့စည်းထားတဲ့အဖွဲ့ရှိပါတယ်အဲ့ဒီအဖွဲ့ကတခါတလေကြလို့ရှိရင်ဒီပြည်သူလူထုအကြမ်းမှာပေါ့နော်တခြားဘာသာဝင်တွေအပေါ်မှာပုတ်ခတ်ပြောဆိုတာတွေတခြားလူမျိုးတွေအပေါ်မှာပုတ်ခတ်ပြောဆိုတာတွေလည်းရှိပါတယ်အဲ့ဒါတွေကိုဒီသံဃာမဟာနာယကအဖွဲ့လူအဖွဲ့အစည်းကြီးကနေပြီးတော့ဟိုထိန်းကျင်းကြောင်းပြီးလူများရနိုင်မလားရှင
်လူထုခေါင်းဆောင်ရေးပေါ့အစိုးရတေကူဒီနေ့စပါတယ်စတဲ့ခါမှာဝင်းဌာနအသီးသီးလုံဝန်းဌာနအသီးသီးမှာခုနရက်တရာလုံဝန်းစီမံကြီးရဲ့ဆိုတာလေခေစားနေပါတယ်ခေစားတဲ့ခါကျတော့ရက်တရာလုံဝန်းစီမံကြီးကိုကိစ္စတော်လေကူအကြံမြင်လေးရေးထားပါတယ်ရေးထားတဲ့ခါကျတော့တာတိုင်းဝင်းဌာနအနေနဲ့ဆိုလို့ရှိရင်နံပါတ်၁ပေါ့နိုင်ငံတော်ရဲ့အမြင်ဆုံးဖြစ်တဲ့နိုင်ငံတော်တန်ခါမာနာကအဖွဲ့ဝင်ဆရာတော်ကြီးများကိုတွားရောက်ကြတော့ပါမယ်ဆရာတော်ကြီးများရဲ့ဩဝါဒကိုခံယူပါမယ်နောက်ပြီးတော့လည်းနောက်ပိုင်းအချိန်ရသည်နဲ့မျှနောက်တိုင်းဒေသကြီးပြည်နယ်တန်ခါနိုင်ငံအဖွဲ့တွေကိုလည်းပဲတွားပြီးမှဟုတ်လားကျွန်တော်ကြတော့ပြီးတော့လို့တဲ့ဩဝါဒခံယူပါမယ်ဘာသာကြီးလေးရကြားမှာအမုန်းစကားဖြန့်ဝေမှုတွေကိုသတိပညာဉာဏ်နဲ့ထိမ့်သိမ်းကာကွယ်မှုတန်ခါဖွဲ့စည်းစင်စင်ကနေပြီးမှဒါလေးကိုပေါ့လေနော်ဟုတ်လားထိန်းချောင်းပေးနိုင်မှုမြန်မာလူမှုဖွဲ့စည်းအတွက်မှာချစ်ချင်းမေတ္တာတရားတွေငြိမ်းချမ်းခြင်းဟုတ်လားနော်ဟုတ်လားတရားမျှတခြင်း ခွင့်တူညီမျှရင်ဆားတဲ့လောကဗလာတရားထုံးကားမှုအတွက်ကိုတန်ခါအဖွဲ့အစည်းအစဉ်စဉ်ကနေပြီးမှဥဆောင်ပြီးတော့မှပေါ်ဆောင်ပေးဖို့တကူရှောက်ထားမှဖြစ်ပါတယ
်ဘီအိုရန်ကုန်ရုံခွဲတာဝန်ခံဒေါက်ခင်ဆိုးဝင်းကသာသနာရေးဝန်ကြီးသူရဥအောင်ကိုတီးတန့်တွေ့ဆုံမေးမြန်းခန့်ရဲ့ကောက်နှုတ်ချက်ကိုနားဆင်ရတာပါအခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါမယ်ရှင်ဥရောပသမဂ္ဂနဲ့တူရကီတို့ရဲ့သဘောတူညီချက်အရဒုက္ခသည်တွေနဲ့ပြောင်းရွှေ့ဝင်ရောက်လာသူတွေကိုဂရိနိုင်ငံကနေတူရကီကိုပြန်မပို့ခင်သူတို့အတွက်အကာအကွယ်တွေအရင်ဆုံးစီစဉ်ဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကတောင်းဆိုလိုက်ပါတယ်။ပြန်ပို့ခံရသူတွေအားလုံးရဲ့လူအခွင့်အရေးတွေကိုအကာအကွယ်ပေးနိုင်ဖို့အာမခံချက်ရအောင်လှုပ်တင်တဲ့အကြောင်း UNHCR ကဆိုတာပါ။ VOA သတင်းတော့ Research Line Geneva ကနေပေးပို့ထားတဲ့သတင်းလွှာကိုဥကြော်ဆန်သားကပြောပြပါမယ်ရှင်။
ဒုက္ခသည်တွေပြောင်းရွှေ့ဝင်ရောက်လာသူတွေအတွက်လုံခြုံရေးလိုအပ်ချက်တွေဟာအများကြီးရှိနေသေးတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကဆိုပါတယ်ဒီစိုးရင်ပေါ်ရအချက်တွေကို Amnesty International လို့ခေါ်တဲ့နိုင်ငံတကာလူညင်းချက်သာဝင်အဖွဲ့ရဲ့မကြာသေးခင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာကလည်းထောက်ခံနေပါတယ်တူရကီအစိုးရဟာထောင်နှင်းချီတဲ့ဒီလူတွေကိုစီးရနိုင်ငံစီအတင်းအဓမ္မပြန်ပို့နေတယ်လို့အဲ့ဒီအစီရင်ခံစာထဲမှာစွပ်စွဲဖော်ပြထားတာပါခလုံခွင့်လျှောက်ထားသူမဟုတ်ရင်နိုင်ငံတကာရဲ့အကာအကွယ်လိုအပ်နေသူတွေမဟုတ်ရင်သူတို့ကိုပြန်ပို့မဲ့ကိစ္စတွေကိုတော့ UNHCR မကန့်ကွက်ပါဘူးတဲ့ဒါပေမဲ့လည်းဒီလူတွေရဲ့လူအခွင့်အရေးကိုတော့လေးစားရလိမ့်မယ်လို့ဆိုပါတယ် UNHCR ရဲ့အစီရင်ခံစာတွေအရ Greek နိုင်ငံမှာဒုက္ခသည်9000တထောင်လောက်ရှိနေပြီး9000ကျော်လောက်ကကျွန်းတွေပေါ်မှာကျန်လူတွေကပင်မကျွန်းဆွယ်ပေါ်မှာရှိတယ်လို့ဆိုပါတယ်ထိမ့်သိမ်းထားတဲ့စခန်းတွေမှာလူတွေပြုတ်သိမ့်နေပြီးရင်းနဲ့မိန်လာတန်ရှင်းမှုမရှိတဲ့အတွက်အစော့တလင်းပြုပြင်ဖို့လိုအပ်တယ်လို့ထောက်ပြထားပါတယ်ဥပမာအဖြစ်လေးစပေါ့စ်ကျွန်းမှာဆိုရင်ဒုက္ခသည်နဲ့ပြောင်းရွှေ့ဝင်ရောက်သူ2300လောက်တို့ဟာလူ2000လောက်သာဆန်းတဲ့စခန်းမှာပျော်စိတ်ကြက်တဲစွာနေထိုင်ကြရတယ်လို့ UNHCR ပြောခွင့်ရ Melissa Fleming ကဆိုပါတယ
် People are sleeping in the open and food supply is insufficient and anxiety and frustration
လူတွေဟာအမိုးကာမရှိဘဲနဲ့အိတ်ကြရတယ်အစားအစာကမလုံလောက်စိုးရင်စရာခံပြင်းဒေါသဖြစ်စရာတွေကလည်းအပြည့်ပဲပိုးပြီးဆိုးတာကတချို့ဆိုမိသားစုတွေအကွက်ကွက်အပြည့်ပြည့်နဲ့ Greek ဘက်ကိုရောက်နေတဲ့မိသားစုတချို့ဆို Greek တနန်တလျာဟိုတယောက်ဒီတယောက်ပြန်ပြီးအပို့ခံရမယ်ဆိုရင်စိုးရင်စရာတွေရှိနေပါသေးတယ်
။တခြားကျွန်းတွေပေါ်မှာလည်းလူတွေထောင်ထဲရှိပြီးရှိနေသေးတဲ့အပြင်ပင်မကျွန်းဆွယ်ပေါ်ကလူတွေဟာလည်းဆိုးရွားတဲ့အခြေအနေအောက်မှာနေနေကြရတယ်လို့ Fleming ကဆိုပါတယ်။မေးရမသိကြတာသတင်းအချက်လိုက်တွေဘာမှမသိရတာခလုံးကွင်းလျှောက်ထားတဲ့စည်းရင်းကို Greek အာဏာပိုင်တွေကထိထိရောက်ရောက်မှတ်ပုံမတင်နိုင်တာတွေကြောင့်တနင်္ဂနွေဝယုံသွင်းကဖြစ်ချင်တိုင်းဖြစ်နေပြီးအကြမ်းဖက်မှုတွေပုံမူကြီးထွားလာနေတယ်လို့ပြောပါတယ
် Obviously very worried about the situation that's on Chios and you may have seen news reports that there were riots there
မြင်မသက်ဖြစ်နေသေးတဲ့အတွက်လည်းကျမတို့တိတ်ကိုစိုးရင်ပါတယ်ဟိုတညကပဲရုံရင်ဆန်ကပ်ဖြစ်တဲ့သတင်းတွေထွက်လာပါတယ်တချို့ဆိုဓာတ်ထိုးခံရလို့ဒဏ်ရာတွေရတယ်အခုလက်ရှိအချိန်နေဒီစခန်းတွေမှာစိုးရင်စိတ်တွေထိခိုက်ဒဏ်ရာရကြတာတွေဖြစ်လာနိုင်တဲ့အန္တရာယ်ရှိနေပါတယ်
UNHCR ကိုဂရိနိုင်ငံကပြန်ပို့ခံရတဲ့လူတွေနဲ့တွေ့ခွင့်ပေးဖို့တူရကီအာဏာပိုင်တွေစီမှာတောင်းခံထားပါတယ်။ဒါမှသာသူတို့အတွက်အန္တရာယ်ရှိနေတဲ့မူရင်းနိုင်ငံတွေစီအတင်းအကျပ်ပြန်ပို့တာတွေရှိခဲ့ရင်ဟန်တားနိုင်နိုင်မယ်ဖြစ်တယ်လို့ဆိုနေကြပါခင်ဗျာ
။ဦးကျော်ဆန်သာပြောပြသွားတာပါရှင်။အခုဆက်ပြီးမြမရေးတုံသက်ချက်ကိုနားဆင်ရပါမယ်။ပြောင်းလဲချိန်တန်ပြီးဆိုတဲ့စောင်းပုံးနဲ့ရွေးကောက်ပွဲမှာအပြတ်သက်နိုင်ခဲ့တဲ့ NLD ပါတီအစိုးရဖွဲ့လိုက်ပြီးဖြစ်လို့ပြောင်းလဲနိုင်မယ့်အလားအလာတွေကိုဥအောင်ခင်ကရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ပေးထားပါရစေ
။ဆေးအနာရှင်အမိန့်နဲ့ဖွဲ့စည်းတဲ့ကျန်းဖို့အစိုးရအဖွဲ့သက်တမ်းကုံဆုံးပြီးပြည်သူပါတီ NLD အစိုးရတက်လာတဲ့အတွက်ပြောင်းလဲချိန်တန်ပြီးဆိုတဲ့ရွေးကောက်ပွဲကျူးကျတာအတိုင်းပြည်သူအတွက်စနေဟောင်းကိုပြောင်းလဲနိုင်လိမ့်မယ်လို့အကြည့်အကျေမျှော်လင့်နေကြပါတယ်။ဦးသိန်းစိန်အစိုးရအမွေပေးခဲ့တဲ့ပြဿနာတွေကအများကြီးရှိပါလေ။ဒီအထဲမှာအစိုးရဟောင်းနဲ့အစိုးရသက်အခြေခံသဘာဝမတူတာလည်းပါဝင်ပါတယ်။အစိုးရဟောင်းကိုအခွင့်တူးခံစစ်ဘုလူသားစားကဖွဲ့စည်းတာဖြစ်ပြီးအစိုးရသက်ကိုအနစ်နာခံခဲ့တဲ့ပြည်သူကိုယ်စားလှယ်ကဖွဲ့စည်းတာမှုရွေးချက်ချင်းကွဲပြားပါတယ်။ဦးသိန်းစိန်လက်ထက်ကဝန်ကြီးဌာနတွေဖောင်းကျွလို့ဇေယျအကုံအကျများတာကိုလျော့ချပြီးစစ်လက်တဲ့အစိုးရဖွဲ့စည်းတာဟာအခွင့်တူးခံစစ်ဘုဟောင်းကိုမြောက်စားတဲ့ဓလိကုံဆုံးပြီလို့ယူဆရပါလိမ့်မယ်။အငိမ့်စားစစ်ဘုကြီးတွေယာတူးကြီးကြီးနဲ့အဆောင်အယောင်တွေကိုရယူပြီးအောက်လက်ငယ်သားကိုပြိခိုင်းတဲ့ဓလိဟာဦးသိန်းစိန်လက်ထက်မှာဆက်လက်ရှင်သန်နေပါတယ်။ဒါကြောင့်မို့အခွင့်တူးဆုံးရှုံးသွားတဲ့စစ်ဘုဟောင်းတွေကမကြေမနက်ဖြစ်နိုင်ပါတယ်။ ပြည်သူအကျိုးစီးပွားမြင့်တင်ရေးဟာအခွင့်အရေးခံစားတဲ့စစ်ဘူးဒလေးရဲ့စံညပေးဖြစ်ပါတယ်
တိုင်းပြည်ပြည်သားရဲ့နေစဉ်ဘဝနဲ့အမြဲတမ်းထိတွေ့နေတာပြည်ရဲ့ဌာနဖြစ်ပါတယ်အစိုးရဖိနှိပ်ရေးရန်တရားအဖြစ်အသုံးပြုတဲ့ရဲတပ်ဖွဲ့အထူးစုံစမ်းရေးအဖွဲ့နဲ့အကျဉ်းဌာနဟာပြည်ရဲ့ဝန်ကြီးဌာနလက်အောက်ခံဖြစ်ပါတယ်တိုင်းရင်းသားဒေသမှာစစ်ဆင်နေတဲ့အစိုးရတပ်ဟာကာကွယ်ရေးဝန်ကြီးဌာနလက်အောက်ခံဖြစ်တာမို့ဒီဌာနတွေနဲ့ပြည်သူလူထုအကြားဆက်ဆံရေးကောင်းမွန်လာမှသာပြောင်းလဲမှုကိုတိုင်းသူပြည်သားခံစားနိုင်ကြမှာဖြစ်ပါတယ်ဒေသဆိုင်ရာအုပ်ချုပ်ရေးကိုပြည်ရဲ့ဝန်ကြီးလက်အောက်ကနေပြည်နယ်နဲ့တိုင်းဒေသကြီးအုပ်ချုပ်ရေးကိုလွှဲပြောင်းပေးရင်ပြည်သူကိုယ်စားလှယ်တွေပါဝင်လာမှာမို့ပြည်သူအကျိုးပြုလုပ်ငန်းတွေအကောင့်ထယ်ဖော်နိုင်မှုကိုဆွေးနွေးနေကြပြီဖြစ်ပါတယ်အနှစ်သာရပြောင်းလဲမှသာပြည်သူလူထုအကျိုးခံစားရပါလိမ့်မယ
်မြန်မာပြည်ဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့မလအစီရင်ခံစာမှာဖော်ပြတဲ့လူ့အခွင့်အရေးချိုးဖျက်မှုအလုံးဟာပြည်ထရေးနဲ့ကာကွယ်ရေးဌာနရဲ့လက်အောက်ခံအဖွဲ့အစည်းတွေကကျူးလွန်တာဖြစ်ပါတယ်ရင်းချစွာကန့်ကွက်ဆန္ဒပြတဲ့ဒီမိုကရေစီအခွင့်အရေးကျင့်သုံးလို့မရအောင်ပြည်ထရေးဌာနကအဖမ်းအစီးလုပ်ပြီးအယက်သားကိုဖိနှိပ်တာမျိုးမဖြစ်အောင် NLD အစိုးရကဆောင်ရွက်ရပါလိမ့်မယ်လို့ဆိုပါတယ်နိုင်ငံရေးအကျဉ်းသားဟောင်းတရားကျော်ပါဝင်တဲ့လွှတ်တော်ကကမ္ဘာစံနှုန်းနဲ့မကိုက်ညီတဲ့ဥပဒေတွေကိုပြန်လည်စီစစ်ပြေဖစ်ဖြစ်ဖို့လေကုလသမဂ္ဂအစိုးရခန်းစာမှာအကြံပေးထားပါတယ် NLD အစိုးရဖွဲ့စည်းပြီးရပောင်းတရားအတွင်းမှာရင်းချစွာဆန္ဒပြလို့အပန်းခံရသူတွေကိုလွှတ်ပေးပြီးဒီမိုကရေစီပြည်ပြင်းရေးဆက်လုပ်ဖို့ပန်းချထားပါတယ
်စစ်ဘုဟောင်းတွေကိုလက်ထောက်ညွှန်ကြားရေးမှုအဆင့်လောက်ကစပြီးဝန်ကြီးဌာနတွေမှာခန့်တဲ့အတွက်အစိုးရအကြီးအသေးညှန့်ဖျင်းရတဲ့အဆင့်အလာကို NLD အစိုးရကရပ်ဆိုင်းပြရမှာဖြစ်ပါတယ်ဦးသိန်းစိန်အစိုးရဟာပြည်ပြင်းရေးကိုစလုပ်ပေမဲ့စစ်ဘုကိုအလုပ်ကျွေးပြရတဲ့ delay ကိုမပယ်ဖြတ်နိုင်မှာဖြစ်ပါတယ်အမိတ်နာခံတဲ့စစ်ဘူနဲ့စစ်ဘူဟောင်းတွေအခွင့်ထူးခံနိုင်အောင်ဖန်တီးထားတဲ့အုပ်ချုပ်ရေးရန်တရားကိုပြည်သူရေးရာဝန်ဆောင်မှုဌာနအဖြစ်အသွင်ပြောင်းရေးဟာ NLD အစိုးရရင်ဆိုင်ရမယ့်ပြဿနာကြီးတစ်ခုဖြစ်တယ်လို့သုံးသပ်ကြပါတယ်စစ်ဘူဥယျာဉ်ရော့သွားတဲ့ဝန်ကြီးဌာနမှာလုံရီကန်ရီတိတိတတ်တာတိုးတက်လာတာတွေ့ရတယ်လို့မနစ်ကထုတ်ဝေတဲ့ Asian Journal of Public Affairs မှာသူတည်သည် Patrick Strafford ကသုံးသပ်ထားပါတယ်
NLD အစိုးရဟာအရေးအချင်းဦးစားပေးတဲ့အဂတိကင်းစင်တဲ့အမျိုးသားအကျိုးစီးပွားရှေ့ရှုတဲ့ပြည်သူဗန္ဒာချွေတာတဲ့ချစ်လက်ခိုင်မာတဲ့အစိုးရဖြစ်ရမယ်လို့သမရဦးတင်းကျော်မတ်လ22ရက်နေ့ကပြောသွားပါတယ်။တရားစတာထုတ်ယူရောင်းချတဲ့လုပ်ငန်းတွေမှာကိုကျိုးစီးပွားကိုသာဦးတည်တဲ့စစ်တပ်ပိုင်မြမစီးပွားရေးကော်ပိုရေးရှင်းနဲ့မြမစီးပွားရေးဦးပိုင် Limited ဟာအယက်သားအစိုးရလက်လန်းမမီတဲ့အဖွဲ့အစည်းတွေဖြစ်နေပါတယ်။ဒီဘူလူဒန်းစားနဲ့ရောထွေးရှက်တင်ဖြစ်နေတဲ့နိုင်ငံပိုင်လုပ်ငန်းတွေကိုပြုပြင်ပြီးသိတာမြင်တာအောင်လုပ်ဖို့လိုအပ်ပါတယ်။ပြောင်းလဲရမှာတွေကတော့အများကြီးပါ။စီးရဲမှုကြောင့်နေရေးပညာရေးလွတ်လပ်မှုရှိရေးစီးပွားရေးကျန်းမာရေးတိုင်းရင်းသားအရေးပြည်နယ်အုပ်ချုပ်ရေးအခြေခံဥပဒေပြုပြင်ရေးစတာတွေကိုငါးနှစ်အတွင်းပိုပိုကောင်းမွန်လာအောင် NLD အစိုးရကြိုးပမ်းရပါလိမ့်မယ်။ဘာသာရေးအထီးကရုံပြန်မဖြစ်အောင်လည်းတိမ့်သိမ့်ဖို့လိုပါတယ်။ဒါပေမဲ့ရွေးကောက်တင်မြောက်တဲ့အစိုးရကိုစိတ်သွားတိုင်းကိုမပါနိုင်အောင်လှုပ်ထားတဲ့အခြေခံဥပဒေကြောင့် NLD အယက်သားအစိုးရအနေနဲ့ဘယ်လောက်အထိအပြောင်းလဲလုပ်နိုင်တယ်ဆိုတာကိုစောင့်ကြည့်ဖို့သာရှိပါတော့တယ်ခင်ဗျာ
ဟောင်းကရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရပြီးတဲ့နောက်အခုဒေါ်လာလတ်တန်းစီစဉ်ပို့ချပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်
ဒီတင်ပါ English American Said Ganda မှာပခုံးလို့တင်ရတဲ့ shoulder ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း give the cold shoulder
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက give give ကပေးတာ the cold cold ကအဲဆက်တာ shoulder shoulder ကပခုံးဆိုတော့စကားထုံးရဲ့လုံောက်ဒီပဲကတော့အေးစက်တဲ့ပခုံးကိုပေးတာဖြစ်ပါတယ်။ဒီအသုံးဆင်းသက်လာတာကတော့ရှေးတုန်းကတမန်အဖြစ်လူတွေနေနဲ့ကိုယ့်အိမ်ကိုလာတဲ့ဧည့်သည်ကိုကျွေးမွေးမယ်ဆိုရင်ချက်ပြီးသားစိတ်သားရဲ့ပခုံးသားကိုပူပူနွေးနွေးကျွေးတတ်ကြပြီးမဲ့မကြိုက်တဲ့ဧည့်သည်ကိုဧည့်ခံရင်တော့ချက်ပြီးသားစိတ်သားရဲ့ပခုံးသားကိုပ ပြန်မနှွေးပဲအအေးတိုင်းကျွေးတဲ့ဓလေ့ကနေဒီအသုံးဆင်းသင့်လာတယ်လို့ဆိုပါတယ်။ EDM ဆိုတဲ့သူပိုက်ဒေဝေကတော့လူတူအုပ်ကိုဖော်ဖော်ရွေးရွေးမဆက်ဆန်းတာလှိုက်လိုက်လဲလဲမဆက်ဆန်းတာနှုတ်မဆက်တာမသိကြအောင်ဆောင်းတာအဖက်မလုတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်တဲ့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Mary gave John the cold shoulder at last night's party.She must be angry with him.
Mary ha nya ga party ma John go a phet lo saka ma pyo ke bu. Tu sait so ni bon ya de lo jibe ya ba de. U ma go naw ta khaw le la chi cha ya aw ba.
Mary gave John the cold shoulder at last night's party. She must be angry with him.
Ku sele tin pya pi ma ga ro.
Rub shoulders with.
Phi ba de. Sa long paw ga rub rub ga put dai da.S-H-O-U-L-D-E-R-S, shoulders ka pakong. W-I-T-H, with ka ni so ro. Zagzu hun ye longgao dewe ga ro pakong jin taita po. Di itong ye idiom so re towai dewe ga. Name jire chanare ludwe ne apang din lo da. Dwe song guin yara go suru ba re. Atu the pin, a taiwan kuma win san bi. Ludwe ne ti juan guin yara go suru da pi ba re.
John enjoys his work as he gets to rub shoulders with well-known politicians.
John ကသူ့လုံမှာသိပ်ပြီးတော့ပျော်တယ်လီ။နာမည်ကြီးနိုင်ငံရေးသမားတွေနဲ့သူအပေါင်းအသင်းဖြစ်ခွင့်ရလို့ဖြစ်တယ်လို့ထိပ်ပေးရပါတယ်။ George Cooper ရဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ John enjoys his work as he gets to rub shoulders withwell-known politicians
ဒီနေရာမှာဘ ഹു တုတအဖြစ် rub shoulders ဆိုတဲ့အသုံးမှာပခုံးလို့အဓိပ္ပာယ်ရတဲ့ shoulders စကလုံးစာတောင်စီလို့အဓိပ္ပာယ်ရတဲ့ elbows elbows နဲ့လည်းအစားထိုးပြီးတော့ rub elbows with လို့လည်းသုံးလို့ရပါတယ်တနည်းအားဖြင့်တော့တောင်ချင်းပုတ်တိုက်တာပေါ့ရှင်အဓိပ္ပာယ်ကတော့အတူတူပါပဲခုနောက်ဆုံးတင်ပြပေးမှာကတော့
a chip on the shoulder
ဖြစ်ပါတယ်စာလုံးပေါင်းကA ကတခု CHIP chip ကဒီနေရာမှာတိသားစာ ON on ကအပေါ်မှာ THE the SHOULDER shoulder ကပခုံးဆိုတော့စကူခုံးရဲ့လုံးကောက်ဒေးဘယ်ကတော့ပခုံးပေါ်မှာတိသားတစားတင်ထားတာပေါ့ဒီအသုံးက19ရာစုအမေရိကန်ပြည်တော်စုမှာတစ်ခုတ်သမားတွေဟာတစ်ခုတ်ပြီးတချို့အပိုင်းစာတွေကိုပခုံးပေါ်မှာတဲလေးရှိရမှာရန်ဆလို့ရင်သူ့ပခုံးပေါ်ကတိသားစာကိုပုတ်ချရဲတဲ့လူပုတ်ချဆိုပြီးတော့ရန်စတဲ့ဒလိကနေဆင်းသက်လာတယ်လို့ဆိုပါတယ်။ EDM ဆိုတဲ့တော့ white ဒီဘက်ကတော့လူတူအနေနဲ့သူ့ဖာသာသူမချေမနှဖြစ်နေတာခက်ခနဲဆိုပြန်ချဖို့ရန်ဖြစ်ဖို့ကြည်နေတဲ့လူမျိုးကိုဒီ EDM နဲ့တင်စားပြောတာဖြစ်ပါတယ်။ကျမတို့မြန်မာအသုံးမှာတော့ဘဝကိုမချေမနှဖြစ်နေတာတစ်ခုခုကိုအခဲမချေဖြစ်တာစိတ်လက်တစ်လောက်ပဲရှိတာမျိုးနဲ့ဆင်တူတယ်လို့ဆိုရမှာပါ။ဒီသုံးနဲ့ပတ်သက်တဲ့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Mike gets angry very easily. He seems to have a chip on his shoulder.
Mike သိစိဆိုးလွေတာသူကြည့်ရတာတခုခုကိုခဲမချေဖြစ်ပုံရတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Mike gets angry very easily. He seems to have a chip on the shoulder.
ဒီတွင်ပါ shoulder ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
give the cold shoulder rub shoulders with a chip on the shoulder
တို့ဖြစ်ကြပါလေနောက်တွင်ပါကုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ထလာလာဒန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါ။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့ဓာတ်ရိုက်လေးလိုင်းပြန်လည်ဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရဖို့ရှိပါရဲ့ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA American တန်ကနေ2016ခုနှစ်ဧပြီလ3ရက်တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line တို့မီတာ24 32နဲ့40တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်တယ်လို့ internet ဆက်မျက်နှာ burmese.voanews.com ကဖြစ်စေလက်ကင် mobile phone တွေကနေဖြစ်စေဓာတ်ရိုက်ဖမ်းယူနိုင်ကြပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်အတွင်ဓာတ်ရိုက်လေး line ပြန်လည်ထုတ်လွှင့်ကြမှာတော့
သူအနေနဲ့ဒီအစိုးရစနစ်ပြည့်ရောက်ရောင်းနေတဲ့ချိုးပါမှာလည်းပြည့်ပြည့်ခြားခြားမှုတက်ခဲ့ရင်ချိုးပါမှာလည်းဆိုတော့ဒါမှမဟုတ်ဒါတွေကတော့
အစိုးရအဟောင်းနဲ့အစ်တအကူပြောင်းပြင်းပြမှုတွေနဲ့လိုအပ်ချက်တွေကြောင့်စနေနေ့ညတိုက်ရိုက်လေးလိုက်မှဆွေးနွေးသွားကြတာတွေကိုပြန်လည်နှာစင်ကြရမှာပါအခုရင်ဆုံးကတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြသွားပါဦးမယ်ရှင်စီးရီးယားတပ်ဖွဲ့တွေဟာသမ္မတဘရှာအယ်အာဆတ်အတွက်တကယ့်အောင်ပွဲလို့ခေါ်ဆိုနိုင်တဲ့ပယ်မာရာမြို့ကို IS စစ်သွေးကြွတွေရဲ့လက်ထဲကပြန်ပြီးသိမ်းယူနိုင်ခဲ့ပါပြီတစ်ချိန်တည်းမှာပဲပြည်တွင်းစစ်ရက်စဲရေးအတိုက်ခံတွေပါဝင်တဲ့စီးရီးယားအစိုးရတရားထူထောင်မှုကိစ္စကိုသဘောတူလက်ခံခဲ့တဲ့အကြောင်းရုရှားသတင်းဌာနတစ်ခုကိုပြောကြားခဲ့တယ်လို့ရိုက်တာသတင်းဆောင်ပါကိုအခြေခံပြီးတော့မနန္ဒချန်းကပြောပြပေးပါမယ်ရှင်
။ရုရှားရဲ့မြေပြင်နဲ့ဝင်ဟင်တပ်ဖွဲ့တွေကူညီနဲ့စီးရီးယားတပ်ဖွဲ့တွေပါမိုင်ရာမြို့ကိုတနင်္ဂနွေနေ့ကသိမ်းပိုက်နိုင်ခဲ့တာဟာပြီးခဲ့တဲ့နှစ်ကလေးကမြို့ကိုသိမ်းထားတဲ့ IS စစ်သွေးကြွတွေအတွက်ကြီးမားတဲ့ထိုးနှက်ချက်ဖြစ်နေစီးရီးယားစစ်တပ်ကပြောဆိုနေတာပါ။ကနရသူတို့သမီးဖြစ်တင်စားခေါ်ဝေါ်ကြတဲ့ပမိုင်ရာမြို့ဟာနှစ်စဉ်ကဘာလက်ခီးသွားထောင်ပေါင်းများစွာလာရောက်လဲပတ်လိရှိတဲ့နေရာဖြစ်ပါတယ်။ IS စစ်သွေးကြွတွေက2015ခုနှစ်မေလမှာပဲစီးရီးယားတပ်ဖွဲ့တွေရဲ့လက်ထဲကနေဒီမြို့ကိုရပ်ပိုင်းတွင်သိမ်းယူခဲ့တာဖြစ်ပြီးတော့နောက်ပိုင်းမှာလဲ UNESCO အဖွဲ့ကြီးကကဘာရှေဟောင်းအမွေနှစ်နေရာတစ်ခုဖြစ်သတ်မှတ်ခဲ့တဲ့မြို့မှာရှိတဲ့ယောမခစ်ကနမဲကျော်အထိမ့်မဲ့ရုပ်ထုတွေတော်တော်များများကိုလဲ IS အဖွဲ့ကဖျက်ဆီးပစ်ခဲ့တာဖြစ်ပါတယ်။စစ်သွေးကြွတွေကိုအခုနောက်ဆုံးအောင်မြင်မှုရခဲ့တဲ့အပေါ်မှာတော့ချီကျူးစကားပြောဆိုသံတွေကိုစောင့်ဆိုင်းနေတဲ့အကြောင်းစီးရီးယားသမ္မတဘာရှာအယ်အာဆတ်ကအာရဗ်ဘာသာနဲ့ရုရှားရုံးမြင့်တန်ကြားကိုပြောဆိုခဲ့ပါတယ
်။လေမီတမ်စတီဟာဘ်ဟာဒါလ်ခဘာဆဟီဟ
်ဒီသတင်းကိုကောင်းကောင်းနားမလည်ကြဘူး။တချို့ကနားလည်ပေမဲ့မယုံကြပါဘူး။အခုဆိုရင်ပါမိုင်ရာမြို့လွတ်မြောက်လာတာရဲအနေငယ်ရှိလာတဲ့အထီတောင်အကြမ်းဖက်ဝါဒတိုက်ဖျက်ရေးအားပေးနေတဲ့နိုင်ငံတွေအထူးသဖြင့်ပြင်းထန်တဲ့ဗြိတိန်တို့စီကနေပါမိုင်ရာမြို့လွတ်မြောက်ခဲ့တဲ့အခြေအနေကိုမကြေညာပါဘူး။သူတို့စီကဘာမှချဲမှကျွန်တော်တို့မကြားရဘူးလို့သူကပြောခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲတိုက်ခတ်နေပါဝင်တဲ့ Syria အစိုးရတတရက်ကိုလက်ခံဖို့သူ့အတွက်အခက်အခဲမရှိပါဘူးလို့လည်းသမ္မတအာဆတ်ကရုရှားနိုင်ငံပိုင် RIA သတင်းဌာနကိုပြောကြားခဲ့ပါတယ်။သမ္မတအာဆတ်ရဲ့ပြောကြားချက်ကို Syria အတိုက်ခံတွေဘက်ကချက်ချင်းဆိုသလိုပဲပယ်ချခဲ့ပြီးAmerican သမ္မတအင်ဗျူရောပြောခွင့်ရပုဂ္ဂိုလ် Jos Annes ကလည်းလက်မခံခဲ့ပါဘူး
And I don't know whether he envisioned himself being a part of that national unity government. Obviously that would be a non-starter for us.
And again, Jos Annes အစိုးရထဲမှာအစိပိုင်းတစ်ခုဖြစ်သူ့ကိုယ်သူစိတ်ကူးကြည့်လေသလားတော့ကျွန်တော်မသိဘူး။ဒါပေမဲ့ဒီကိစ္စကကျွန်တော်တို့မဖြစ်နိုင်တဲ့ကိစ္စတစ်ခုဆိုတာရှင်းနေပါတယ်
။သမ္မတအာဆတ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအင်အားသုံးဖြိုခွင်းခံခဲ့ရမှုနဲ့အတူလွန်ခဲ့တဲ့9နှစ်လောက်ကစီးရီးယားပဋိပက္ခကြီးစတင်ပေါ်ပေါက်ခဲ့တာပါပြည်တွင်းစစ်အသွင်ပြောင်းလဲသွားခဲ့တဲ့ဒီပဋိပက္ခတွေအတွင်းလူပေါင်း2,000,000ကျော်တိတ်ဆုံးခဲ့ရသလိုစစ်ပြေးဒုက္ခသည်တွေဖြစ်ဥရောပကိုထွက်ပြေးကြသူတွေလည်းတန်ပေါင်းများစွာရှိခဲ့ပါတယ်ရှင
်စီးရီးယားပြည်တွင်းရေးပဋိပက္ခတွေအကြောင်းမှန်နန္ဒချန်ပြောပြသွားတာပါအခုဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းပြန်လဲထုတ်လွှင့်ချက်ကိုနားဆင်ကြရပါတော့မရှင်ကိုကျော်ကျော်သိန်းကစီစဉ်တင်ဆက်ပြီးမတ်စုမွန်ကထုတ်လုပ်သူအဖြစ်ဆောင်ရွက်ထားပါတယ်ရှင်
မင်္ဂလာပါခင်ဗျာစနေနေ့ညတရက်လီလန်အစီအစဉ်ကနေကြိုဆိုပါရစ်ဒီကနေ့ဆိုရင်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတွင်းအရက်သားစစ်စစ်တူဦးဆောင်တဲ့အစိုးရအဖွဲ့စပြီးတော့လုပ်ငန်းတာဝန်တွေထမ်းဆောင်နေပါပြီဆိုတော့ဒီနေ့ဒီအချိန်မှာရင်သမရဦးသိန်းစိန်အစိုးရလက်ထက်တုန်းကဘာတွေလုပ်ခဲ့တယ်လဲကောင်းတာတွေဘာတွေရှိခဲ့တယ်လဲဆိုးတာတွေဘာတွေရှိခဲ့တယ်လဲဒါတွေကိုကျွန်တော်တို့အကုန်လုံးတော့လည်းပြောနိုင်မှာမဟုတ်ပါဘူးရတဲ့အချိန်အတွင်းမှာအတတ်နိုင်ဆုံးအရေးအကြီးဆုံးလို့ကျွန်တော်တို့နားလည်တဲ့အကောင်းဆုံးလုပ်ရည်တွေလုပ်ဖို့တင့်ပါရဲ့ဒါနဲ့လုံးမဖြစ်သွားတဲ့လုပ်ရက်တွေဒါမှမဟုတ်လှုပ်တာတွေတဲကမှအလုံးမဖြစ်တဲ့စိုးတယ်ဆိုတဲ့ကိစ္စတွေအဲ့ဒါတွေကိုကျွန်တော်တို့ပင်နယ်ဆွေးနွေးသူတွေပါဝင်ဆွေးနွေးသူတွေအမြင်သဘောထားဆွေးနွေးသွားကြဖို့နောက် ကျွန်တော်တို့စီကိုမှတ်ချက်ပေးပြီးဆွေးနွေးထားတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုလည်းတတ်နိုင်သလောက်ဖတ်သွားဖို့ဆိုတော့အဲ့ဒီအရင်အစိုးရလက်ထက်ကလုတ်သွားခဲ့တာတွေမလုတ်သွားခဲ့တာတွေကိုကြည့်ပြီးတော့နောက်အစိုးရအနေနဲ့လည်းကျွန်တော်တို့ညီကုန်းချုပ်လေးမှာနောက်အစိုးရအနေနဲ့လည်းပဲအဲ့ဒီကနေဘာတွေသင်ခန်းစာယူနိုင်မလဲဒါလေးပဲကျွန်တော်တို့တတ်နိုင်ဆုံးဆွေးနွေးသွားဖို့စီစဉ်ထားပါတယ်ပင်နိုင်ဆွေးနွေးပေးဖို့အတွက်မြန်မာရေးလေးလာသူတွေ့တူတူဖြစ်တဲ့ဥအောင်သူငိမ့်နောက်တစ်ခါကျွန်တော်တို့မြန်မာစာနယ်ဇင်းတမကဥဆောင်ဖွဲ့ဝင်စာနယ်ဇင်းတမဥဇော်သက်ထွေးတို့ကိုဖိတ်ခေါ်ထားပါတယ်အရင်ဆုံးဥအောင်သူငိမ့်အရင်အစိုးရလက်ထက်မှာအကောင်းဆုံးလုပ်သွားတဲ့ကိစ္စနှစ်ခုသို့မဟုတ်သုံးခုပေါ့လေတခါဥအောင်သူငိမ့်ကလှုပ်စေခြင်းနဲ့မလှုပ်သွားတာတော့မဟုတ်လှုပ်တဲ့ထဲကမှအလုပ်မဖြစ်တဲ့အလားကိစ္စမျိုးရှိတယ်ဆိုရင်လေအခြေဆုံးပြောပြပါခင်ဗျာ
ဟုတ်ကဲ့ဟိုသမရဦးသိန်းစွေလက်ထက်ပေါ့နော်ကျွန်တော်ထင်တာကတော့သူ့ရဲ့ဟိုပြန်ခဲ့တဲ့သမိုင်းကြောင်းပြောရမယ်ဆိုရင်တော့ဒီအခုလက်ရှိပြည်ပင်ပြောင်းလဲရေးတွေကိုစပြီးတော့ဟိုတကားဖွင့်သွားတဲ့သမရအနေနဲ့ပြောလို့ရပါတယ်ဆိုတော့သူတစ်ဖြင့်တော့ဘာလို့ကျွန်တော်တို့ပြီးပြီးသားသားကြံခဲ့လဲဆိုတော့သူတစ်ဖြင့်ကျွန်တော်တို့လွတ်လပ်ပွင့်လင်းမှုမှာအနေအထားတော်တော်လေးများပါတယ်ဆိုတော့အရင်ကကျွန်တော်နိုင်ငံမှာဆိုရင်ဟိုစစ်စီကြီးကနေရာပေါင်းစုံမှာရှိပါတယ်ကျွန်တော်ခုနောက်ပိုင်းမှာတော့ဒီကိစ္စကြီးကမရှိသလောက်နဲ့ဒီစာနယ်ဇင်းတွေကိစ္စမျိုးဆိုရင်လည်းတော်တော်လေးလွတ်လွတ်လပ်လပ်ရေးလို့ပြောလို့ရတဲ့အနေအထားမျိုးဖြစ်သွားပါတယ်ဆိုတော့ဒါလေးကတော့အောင်မြင်မှုလို့ပြောလို့ရနိုင်ပါတယ်ဆိုတော့နောက်တစ်ချက်ကတော့ကျွန်တော်မြင်တာငင်းညာရေးကိစ္စမှာလည်းဒီအလုံးမဟုတ်ဤတိုင်အောင်ပေါ့နော်နေရာတော်တော်များများမှာသရတ်တန်တွေတိတ်ပြီးတော့ဟိုငင်းညာတဲ့အနေအထားရောက်သွားပါတယ်ဆိုတော့ကျွန်တော်ကဒီနေရာတော်တော်များများပြီးတဲ့အခါမှာဒီဘမ်းဘာဆက်ရေးအရင်းတချင်တော့ဆက်တွေ့ဖြစ်နေရမှာတော့ကျွန်တော်ခုလမ်းလေးပေါက်ပြီးတော့ဘူးရက်ပေါ်ဒီခေါင်းနဲ့အနေထားတွေပြည်သူတွေအနေနဲ့လည်းပို့ပြီးတော့ဟိုအရင်ထက်ဆိုင်ပို့လွတ်လပ်လာတဲ့အနေထားတွေတွေ့ရပါတယ်ဆိုတော့ဒါကတော့သူ့ရဲ့လုံနိုင်ဂိုင်နိုင်ရတဲ့အနေထားကျွန်တော်ပြောချင်ပါတယ်ဟုတ်
ကဲ့ဆို
တော့တစ်ခုကတော့သူ့အနေနဲ့ဒီအစိုးရစနစ်ပြည်ပြည်ကြောင်းလေးနဲ့ချိုးပါမှာလဲဒီအပြစ်ပြက်ခြားစားမှုတက်ခဲ့ရေးချိုးပါမှာလဲဆိုတော့ဒါမှမဟုတ်ဒါတွေကတော့ဟိုအပြေဝမလုံနိုင်ဘူးမအောင်မြင်ခဲ့ဘူးပေါ့နော်ဆိုတော့အဲ့လိုပြောလို့တော့ရပါတယ်
ဟုတ်ကဲ့ဥဇော်သက်ထွေးကရောဘလို့မြင်တယ်လဲ
ကျွန်တော်တို့ဒီနိုင်ငံတော်သမဥသိန်းစင်ဟာဒီအာဏာရှင်စနစ်ကနေပြီးဒီမိုကရေစီစနစ်ကိုချိန်တဲ့အခါမှာတချို့အရာတွေမှာစဉ်းစားပြီးလှုပ်ဆောင်နေရတာတွေရှိတယ်ဆိုတော့ကျွန်တော်အသိမှတ်ပြုပါတယ်ဒါပေမဲ့တချို့နေရာတွေမှာတော့ဒီမိုကရေစီနိုင်ငံတစ်ခုကိုထူထောင်တဲ့နေရာမှာတကယ်ပြည်သူ့လိုအပ်ချက်ရပြည်သူ့ကြောင်းလုံးရတဲ့အရာတွေမျက်တွေ့ပြုခဲ့တာအများကြီးရှိပါတယ်ဥပမာအပြည့်ဆိုလို့ရှိရင်ကျွန်တော်တို့ဒီမိုကရေစီနိုင်ငံတစ်ခုရဲ့စံနှုန်းနဲ့မညီတဲ့ကနပ်ကြမှုမှာပါဝင်တဲ့ငြိမ်းစုစည်းဥပဒေမျိုးတွေကိုတော့မကျူးကျင်နိုင်တဲ့အခါမှာကုချင်းချီဒီဟာပြဿနာတစ်ခုပြန်ရင်းခဲ့တာရှိပါတယ်။နောက်ပြီးတော့လက်ပိလက်ယူတိုက်ခိုက်ရေးကော်မရှင်နဲ့ဖွဲ့ပြီးမယ်လေဖြည်းဖြည်းနဲ့မှရှိတဲ့လက်ပိလက်ယူနဲ့ကျွန်တော်တို့ဒီခြားစားမှုတွေကိုအပြည့်အစုံရှင်းလင်းနိုင်ရပါဘူး။အစိုးရဟောင်းဟာဧပြီလ31ရက်မတ်လ31ရက်နေ့ကျွန်တော်တို့ဒီတင်နာတွေပါမစ်တစ်ခုချက်တွေကိုခွင့်ပြုနေတာမျိုးတွေလည်းတွေ့မြင်ရပါတယ်။ဒီကြိုင်းနဲ့ပတ်သက်ပြီးတော့လုပ်တဲ့အခါမှာလေကျွန်တော်တို့မိကုန်းထုတ်စရာတွေအများကြီးရှိပါတယ်။တိုင်းသားပေါင်းစုံရှိနေတဲ့အခါမှာကျွန်တော်တို့ရှစ်ဖွဲ့လောက်နဲ့ညီညာရရှိအောင်မြင်မှုလို့ကျွန်တော်အနေနဲ့တော့ဒီလိုမမြင်နိုင်ပါဘူးဒီကသမားတယောက်နဲ့ဟုတ်တယ
်။ဟုတ်ကဲ့။နောက်တစ်ခုကကျွန်တော်အမြင်အဖြစ်ပေါ့လေမြန်မာနိုင်ငံကတကယ်တကယ်ပြောရရင်အခုအခြေအနေဟာဟလားစစ်ပွဲသာဖြစ်ခဲ့တဲ့အတိုင်းပြည်ဆိုတော့ပြာပုံအောက်ကယုံထားရတာပေါ့ကျွန်တော်ကတော့ပြာပုံအောက်ကယုံထားရတဲ့ဆိုတာထက်တကယ်ကိုပျက်စီးပြူကျတန်ကြီးတက်နေတဲ့အခြေအနေအောက်ကနေအခုမှစပြီးတော့ယုံထားမယ်တိုင်းပြည်တစ်ခုအနေနဲ့ကျွန်တော်မြင်ပါတယ်ဆိုတော့ဦးစောတထွေတမနာဦးသိန်းစိန်အစိုးရကအခုလက်ရှိတမနာဦးထင်ကျော်ဦးဆောင်တဲ့အစိုးရအတွေ့လုတ်ခင်းကင်ခင်းတာအောင်လမ်းဖွင့်ပေးသွားတာတွေလမ်းကြောင်းချပေးသွားတာတွေရှေ့ကနေပြီးတော့အစပြုပြီးတော့လုတ်ပေးသွားတာတွေပေါ့ရှိခဲ့တယ်လို့ကျွန်တော်တို့ပြောလို့မရဘူးလား
အဲကျွန်တော်အကောင်းဘက်ကနေပြီးတော့ဟိုအတိမတ်ပြီးပြောရမယ်ဆိုရင်တော့ freedom of expression ပေါ့နော်ကျွန်တော်ဒီမီဒီယာကဏ္ဍမှာတော့တကယ်ကိုဟိုအပြုသဘောနဲ့ပြုမိတောင်းလိုက်ခဲ့တာရှိပါတယ်ပြည်ညာရေးဝန်ကြီးနဲ့တကွာပြည်ညာရေးဝန်ကြီးဌာနကကျွန်တော်အနေနဲ့တွေ့ဆုံဆွေးနွေးမြန်မာပြည်ကတွေ့ဆုံဆွေးနွေးပြီးတော့ကျွန်တော်ဆွေးနွေးချက်ဒီအပေါ်မှာပြုမိတောင်းလိုက်ခဲ့တဲ့အရာတွေလည်းရှိပါတယ်နောက်ဒီရသမားတွေအပေါ်မှာသွက်လက်စွာရည်သားခွင့်နဲ့ကျွန်တော်တို့လွတ်လပ်စွာဝေဖန်ပိုင်ခွင့်တွေအပေါ်မှာလည်းသူတို့အနေနဲ့သိသိသာသာကိုလက်ခံခဲ့တာရှိပါတယ်သို့တော့တချို့ဝန်ကြီးဌာနတွေကတော့ဒီပြုမိတောင်းလိုက်မှာမပါဘဲနဲ့ငါးနှစ်လုံးလုံးဝတ်လုပ်ထိုင်နေခဲ့တဲ့ဝန်ကြီးဌာနတွေအများကြီးရှိပါတယ်ဥပမာအပြင်ဆိုလို့ရှိရင်တိုင်းပြည်သားတွေကနိုင်ငံခြားရေးဝန်ကြီးတူရဲဆိုတာကိုသိပြီးပြီးပါဘူး။နောက်ပြီးတော့ပြည်ထောင်ဝန်ကြီးဌာနပြုလုပ်ကြောင်းလည်းအများအပြားရှိပေမဲ့ပြည်သူ့ရဲတပ်ဖွဲ့အပါအဝင်ပြည်ထောင်ဝန်ကြီးဌာနလက်အောက်မှာရှိတဲ့အုပ်ချုပ်ရေးဝန်ထမ်းတွေကကျွန်တော်တို့ဒီ civil administration ကိုကျွန်တော်တို့ပေါ်ဆောင်နိုင်တဲ့ team ရှိ
လို့
တော့တွေ့ရပါတယ်
။ဟုတ်ကဲ့ဥအောင်သူညင်းကရောပါမြင်လဲ
။ဟိုကျွန်တော်အဓိကပြောရမယ်ဆိုရင်တော့အထူးသဖြင့်ဒီအာဏာကျပြောင်းရေးကိစ္စပါ။ဆိုတော့ဒါကသွေးထွက်ပိုင်ရလည်းမရှိဘူး။နောက်တစ်ခါထူးထူးခြားခြားကျန်းမာလည်းရှိပဲနဲ့ချိုးချိုးမှုမှုဖြစ်သွားတာပေါ့နော်ဆိုတော့ဒါကလည်းကျွန်တော်တို့မမြုံလင့်လာတဲ့ကိစ္စပါဆိုတော့ဒါကတော့ သမ္မတဦးသွေးစင်အစိုးရကိုပြီးခဲ့တဲ့အစိုးရကိုအမှတ်ပေးရမယ်လို့ထင်ပါတယ်ကျွန်တော်နောက်ခုကတော့တချို့ကိစ္စတွေကလုံးဆယ်ဆန်းလန်းကိစ္စတွေရှိပါတယ်ဆိုတော့သူသဖြင့်တော့ဟိုကျွန်တော်မြင်တဲ့ကိစ္စတွေမှာဥပမာမြေယာကိစ္စမျိုးတွေပေါ့နော်ဆိုတော့ပြီးခဲ့တဲ့အစိုးရလက်ထက်မှာတော်တော်များများဟိုသူတည်တနာလောက်တာဆွေရင်ကောက်တာတွေကိစ္စတွေကတော်တော်ပြီးသွားပြီးတော့တကယ်တကယ်လက်တွေ့ကြတော့ဂိုင်မှုဟိုတိုက်တွေ့ဖို့ပေါ့နော်အချိန်မပြီးတော့ဘူးဆိုတော့အဲ့လိုနေသားမျိုးမှာတော့အခုလာမဲ့ဒီ NLD အစိုးရကဒီမြေယာကိစ္စတွေဆက်ပြီးတိုက်တွေ့နိုင်တဲ့အနေအထားတွေအများကြီးရှိပါတယ်ဆိုတော့အလားတူပဲခုနကဟိုကျွန်တော်တို့တိုင်းပြည်မှာရှိတဲ့ဒီအုတ်ချိုးရေးစနစ်ပြည်ရင်ကြောင်းလေးပေါ့ဆိုတော့ဒီလိုကိစ္စမျိုးတွေမှာလည်းရှိကခင်းရတဲ့ကိစ္စတွေမှာတချို့ကျွန်တော်ထင်တယ်အပြီးတော့ဟိုဆက်လုပ်ရမယ့်ကိစ္စမျိုးတွေရှိပါတယ်အထူးသဖြင့်တော့အရင်ကာလကဒီတမရစီကိုတိုက်ရိုက်တိုင်ကြားစာပေးနိုင်တယ်ဒါကိုလည်းအရေးယူဆောင်ရွက်ခဲ့တဲ့အစဉ်အလာမျိုးတွေပေါ့နော်ဆိုတော့ဒါကြီးလည်းဆက်လုပ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့တရားစွန့်နေမဲ့တို့ရရှိနေဖိတ်ခေါ်ပါမယ်ပထမဦးဆုံးရခိုင်ပြည်နယ်မင်းပြားမျိုးကကျွန်တော်တို့သတင်းသမားတူလို့ပြောထားတဲ့ဦးမောင်ကျော်စံဥမောင်ကျော်စံတမရဦးသိန်းစိန်လက်ထက်မှာဘာတွေအကောင်းဆုံးဖြစ်ခဲ့တယ်လဲမဖြစ်ခဲ့တာတွေကဘာတွေလဲ
။ဟောတမရဦးသိန်းစိန်အစိုးရလက်ထက်မှာအကောင်းဆုံးလုပ်ခဲ့တာတွေကိုတွေ့ရရင်တော့အများကြီးပါ။အကောင်းတာတွေကလည်းအများကြီးရှိခဲ့ပါတယ်။တည်နေမှာတွေလက်လက်ခင်းတို့စာတွေလက်လက်ခင်းတို့ဟောပြောရဆိုရလူလူတဘောပြည်စီယူရီတို့ဆိုတာတွေအလောက်ဝင်ပြည်တာတွေအများကြီးပါ။ဒါပေမဲ့ဒီပြအောင်ရင်ဒါဘာတစ်ခုမှမရှိခဲ့ဘူးလို့ပြောလို့ရပါပဲ။ဟိုကကျွန်တော်ဖြစ်နေရှင်တာကတော့အဘယ်လိုဒီစီလက်ထက်မှာပြည်ရင်းကြီးတို့တိုင်းတာဓာတ်တွေတို့ဆိုတာတွေအဲ့ဒါဘီဘီဆိုတော့လက်ခင်းပြီဆိုရင်တော့ဒီသမားကြီးအစိုးရဟာဆက်လက်ပြီးတည်မြင့်နေတဲ့တည်မြင့်နေတဲ့အစင်တန်ရှိခဲ့တယ်လို့ကျွန်တော်ယူကြည့်ပါတယ်ဒါပေမဲ့ဒီကိစ္စကိုမကြည့်ပြခဲ့တာသူတို့အစိုးရရဲ့အဲ့ဒါပြောပြတာကတခုဖြစ်သွားပါတယ
်ဟုတ်ကဲ့
သူတို့ဒီရင်းနှီးဆွေးနွေးပွဲမှာလည်းပဲကတုံးမထွက်ခွဲဆိုတဲ့အော်အဲ့တော့အမြတ်ထုံးမှုတွေပါနေတယ်လို့ကျွန်တော်ယူဆတယ်အဲ့ဒီကရုမောထွက်တဲ့အမြတ်ထုံးမှုတွေပါနေမပါလို့ရှိရင်အမြင်ပါလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါဦးမောင်ကျော်စံကျေးဇူးအများကြီးပါဦးမောင်ကျော်စံဦးတော်သူကြီးဒီငိမ့်ချမ်းရေးကိစ္စပေါ့လေငိမ့်ချမ်းရေးကိစ္စမှာဒီသမရဦးသိန်းစင်အစိုးရကအများကနေပြီးတော့မျောလင်းတလောက်ဖြစ်ချင်တလောက်ဘာဖြစ်လို့မလုံနိုင်ခဲ့တာလဲနိုင်ငံရေးအရလှုပ်လို့တဲ့ဆန္ဒအားနေတာလားတခြားအခက်ခဲရော
ဟုတ်ကဲ့ဟိုကျွန်တော်မြင်လာတော့အခုလက်ရှိအစီအဘောနော်တနိုင်ငံလုံးစစ်ထတ်တက်ခဲ့မှုရစေရေးကြရပါဆိုတော့ဒီဥစ္စာဖြစ်ဖို့ကဒီတစ်ဖက်ကဒီတိုင်းလားအဖွဲ16ဖွဲ့နဲ့ဟိုမကွန်မန်သဘောတူညီမှုရခဲ့ပါတယ်ဒါပေမဲ့တကယ်တကယ်လက်မှတ်ထိုးတဲ့အခါကျတော့အခြားအကြောင်းဘောလုံးရှိတယ်ပေါ့ဗျာ6ဖွဲ့ပဲထိုးနေတာညီထားရပါပါတယ်ဆိုတော့အဲ့ဒါကလည်းကျွန်တော်အနေနဲ့နားလည်နိုင်တာကအဖွဲ့အလုံးကိုအမိတ်ပြီးလို့လည်းမရနိုင်ပါဘူးဒီအဖွဲ့တွေကပြည်ရဲ့ဆန္ဒနဲ့ပြည်ရဲ့အခြေအနေတွေပေါ့နော်စသဖြင့်ကျွန်တော်ပြောယုံကြည်မှုလိုပါလေမ
ယ်။ဟုတ်ကဲ့
။အဲ့တော့အခြေအနေဘောင်းဆုံးမရွတ်နဲ့လို့ပဲလက်မှတ်မထိုးပြပါအကျော်ယူပါရတယ်
။ဟုတ်ကဲ့။ဦးဇော်တရွေတခါတစ်ဖက်မှကြည့်ရင်ဟလာကျွန်တော်တို့တော်တော်ရှင်တွေရေးတဲ့စာတွေထဲမှာလည်းပဲပါတယ်လဲဆိုတော့နိုင်ငံရေးကျင်းသားတွေလှုပ်ပေးခဲ့တယ်ဒေါက်ဆန်းစုကြည်ပါဝင်ပေါ့လေ88မျိုးဆက်ចောင်းသားកောင်းဆောင်တွေရင်းနှီးကចောင်းသားပေါ့လေ88မျိုးဆက်កောင်းဆောင်တွေလှုပ်ပေးခဲ့တယ်ဒါတွေကိုချီးကျူးကြပါတယ်တော့တစ်ဖက်ကလည်းပြန်ဖမ်းတာတွေရှိတယ်လို့ပြောတယ်ဆိုတော့အဲ့ဒီအပေါ်ကရောဘာကြောင့်ဟလာလှုပ်တုံးကလှုပ်နောက်ထပ်တိတ်ကြီးဒီအရာတွေကမဖမ်းလဲရတယ်ဟလာအများစုပြောကြတာကဟိုဒီတိုင်းရှင်းလိုက်လို့လည်းရတယ်ပြေလည်အောင်လို့လို့လည်းရတယ်အဲ့ဒီကြားထဲကဖမ်းတယ်ပုံမှန်တွေအများကြီးတက်ပြီးတော့ထောင်ချတယ်ဒါတွေကဘာအခြေအနေကြောင့်ဖြစ်တယ်ဘာအခြေအနေကြောင့်လုတ်တယ်လို့ဦးစောတဲ့မြင်တယ်လေ
ကျွန်တော်တို့ဒီရှင်း၅နှစ်ပြင်မှာဥဆောင်ခဲ့တဲ့နိုင်ငံတော်သမရဟာကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ဒီနိုင်ငံရေးပြဿနာပေါ်မှာအဖြေထုတ်နိုင်သွားရှိတဲ့အတက်မတော်ပေါ်မှာဟိုဩဇာစားမှုလည်းပါရှင်းကြောင်ဖြစ်တယ်လို့ယူဆပါတယ်ဘုမအားဖြင့်ဆိုလို့ရှိရင်တမရောရဲ့အကြီးအကဲကြီးကိုတင်ကြီးတဲ့အတွက်ကြောင့်ကျွန်တော်တို့ဒီ Unity Channel ကပြင်းတော့ဒီထောင်ချခဲ့တာရှိပါတယ်။ဒီကြားထဲမှာတချို့နိုင်ငံတော်သမ္မတရဲ့အဲကျွန်တော်ညင်းသက်တမ်းနဲ့ဒီတိုးခဲ့တဲ့ဟို criminal တွေကျွန်တော်တို့ရိုးရာရင်းသားတွေအများများရှိခဲ့ပေမဲ့ဒီလူတွေကိုသမ္မတအနေနဲ့အပြင်ကိုရောက်အောင်လုပ်ပေးနိုင်ခြင်းရှိရော။ဒီလူမျိုးမလုပ်ပေးနိုင်ခဲ့တဲ့ကြောင့်ပြည်တွင်းမီဒီယာသမားတွေနဲ့နိုင်ငံတကာကဝေဖန်မှုတွေအများကြီးကြုံကြရပါတယ်ဒါသမရဦးသိန်းစင်တို့နိုင်ငံရေးအရှုံးလို့ကျွန်တော်အနေနဲ့သတ်မှတ်ရှင်းပါတယ
်ဟုတ်ကဲ့
အခုကြည့်တယ်ဒီလူတွေကထောင်ထဲမှာရှိနေတဲ့အတွက်ကြောင့်တပ်မတော်ရဲ့ဩဇာအာဏာကြီးမားမှုပေါ်မှာနိုင်ငံတော်သမရအနေနဲ့တွန်းလှန်နိုင်မှာမရှိဘူးဆိုတော့ကြီးခဲ့တဲ့မှာနေတာသက်ပြီးကြရလို့ယူတာပ
ါဟုတ်ကဲ့ဦးရတင်းမကွေးတော်တာရှင်ကကောင်းကျိုးတွေထဲမှာရွေးကောက်ပွဲလုပ်ပေးတာမြစ်ဆုံဆဲကိုရက်တာတခါလူငယ်ချမ်းသာဝင်ပေးတာစီးပွားရေးပြုပြောင်းလဲမှုလုပ်တာအမျိုးသားလူ့ခွင့်ရေးကော်မရှင်ဖွဲ့တာပြည်သူ့တော်ဥပဒေရေးရာနဲ့အထူးကိစ္စအများဆိုင်ရာလိလဆန်းစစ်သုံးသက်ရေးကော်မရှင်ဖွဲ့တာပြည်တော်စုအဆင့်ငင်းချမ်းရေးစတင်တာကြားပြတ်ရွေးကောက်ပွဲလုပ်တာဒါတွေကိုသူကကောင်းကျိုးဖြစ်ပြောထားပါတယ်။စိုးပစ်တွေထဲမှာလည်းမတရားဖမ်းဆီးထောင်ချတဲ့ကိစ္စတွေ တခါတွေးဆုံဆွနေဖို့တောင်းဆိုတာတွေမှာနီလန်မျိုးမျိုးနဲ့ရှောင်းတာတွေနောက်လူတွေရဲ့ဆန္ဒဖော်ထုတ်မှုတွေကိုအပြင်းထန်ဖြိုခွဲတာတွေအဆိုရဆုံးကတော့သူကပညာရေးပြုပြင်ပြောင်းလဲလုပ်တဲ့ចောင်းသားတွေနဲ့အပြေးယူလုပ်ထားတဲ့ဂရုပေါ်ချိုးဖောက်ပြီးတော့အတင်းကျပ်ဖမ်းဆီးတာတွေကိုသူကစိုးတဲ့အချက်တွေဖြစ်ထောက်ပြပါတယ်ဦးရဲတင့်မကွေးကဆိုတဲ့တော်တာရှင်ကနောက်တစ်ယောက်ကတော့ကျွန်တော်တို့ Facebook ကနေဆက်သွယ်ထားတဲ့မတ်သူဇာခင်မတ်သူဇာခင်ဘာတွေကောင်းတာဘာတွေဆိုးတာတွေ့ပါတယ်လဲခင်ဗျာ
သာတော့ဒီကနေမော်နော်ဟိုကောက်ကလည်းရှိရဲစူတာလည်းရှိရဲအဲဟိုသူတို့ကနေနေဟိုဒီအဲ့ဒါအင်းတိုင်းမှာဆက်မှာဆိုရင်ဟိုဘောနော်ဟိုအဓိကအဲ့ဒီဒီဖြစ်တဲ့ဘုက္ခုကြောင့်ကိစ္စပေါ့နော်တမလားတမရှိသေးတယ်ဒီရှင်းနိုင်ဘူးနောက်ပြရတော့လည်းတော့ဒီကိစ္စမှာလောဆက်တည်နေရှိနေခုချိန်လည်းရှိသေးနိုင်နေဘောနော်အဲ့လိုမျိုးတွေဟိုနောက်ဒီဒီရဲ့ကာဗွန်ရောပြည့်စီဝါးရေးပေါ့ဆိုလို့ဒီကအခုရှင်းနေကိုယ်စင်းတော့မကိုယ်စင်းတော့နေဆိုလေဒီကိုကြီးကြကြနေကြဘုကကိုယ်စင်းနေတက်နေတာကိုကြမလို့ပြန်ဆိုင်ပေါ့နော်အဲ့လိုမျိုးတွေအားကြီးပေါ့နော
်ဟုတ်ကဲ့
အဲ့လိုမျိုးကောင်းတဲ့ချက်တရားတော့ဒီမြန်မာတို့ဒီနိုင်ငံသားအတက်နဲ့ဆိုဆုံးလေးတော့ပြန်လို့ရရပေါ့နော်အဲ့လိုမျိုးတွေကမြန်မာရဲ့ရှင
်ဟုတ်ကဲ့ပါခင်ဗျာမတ်သူဇာခင်ကျေးဇူးအများကြီးတင်ပါတယ်ဦးအောင်သူကြီးဦးအောင်သူကြီးအမြင်မှာဦးသိန်းစိန်သည်သူအခုလှုပ်သွားခဲ့တာတွေထက်ပိုပြီးတော့လုံနိုင်ခြင်းရှိတယ်ပိုပြီးတော့လည်းလုတ်ခဲ့တဲ့တယ်လို့များမြင်မိလား
ဟုတ်ကဲ့ဟိုကျွန်တော်သုံးသွက်ချက်ပေါ့နော်ဦးသိန်းစိန်ကကျွန်တော်မြင်တာကဟို traditionalist ပေါ့သူကသူရိုးကြအစင်လာကိုစောင့်ထိန်နေသူတယောက်လို့ကျွန်တော်ပုံထင်တယ်ခင်ဗျာဒါဆိုတော့တော့ဆိုရှင်ကသူရဲ့ဝန်ကြီးဖွဲ့ကသူကိုယ်တိုင်စိတ်ကြိုက်ရွေးချယ်လာတဲ့စာရင်အရင်အစိုးရရဲ့ဟိုကိုဆက်ခံရတဲ့သဘောပေါ့ကွာအဲ့လိုမျိုးကျွန်တော်မြင်ပါတယ်အဲ့တော့အရင်အစိုးရအဖွဲ့ကဆက်ခံရတဲ့ဝန်ကြီးတွေလည်းသူလုပ်ရတယ်အဲ့တော့အလေထားမှာပထမနှစ်ခွဲလောက်ဆက်တမ်းမှာသူရဲ့ပြည်ကြောင်းလဲမှုတွေကတော်တော်နဲ့အချိန်လဲကောင်းပါလေဂျင်းနာအားရရလဲကောင်းတာဖြစ်ပါတယ်ဒါပေမဲ့တော့ဟိုနှစ်ခွဲမှာအလေထားကတော့ဟိုခုနပြောတဲ့အတိုင်းပဲပေါ့နော်အချိန်ကြီးတစ်ခုမှာအခါအစားတစ်ခုမှာရပ်သွားတဲ့လူမျိုးတော့လည်းအရှိန်ချကြသွားလို့ကျွန်တော်ခံစားရပါတယ
်ဟုတ်ကဲ့ဦးစောတတိကရောဘယ်လိုမြင်လဲဒီထက်ပို့ပြီးတော့လုံနိုင်ခဲ့တဲ့တယ်လို့များတွေးမိသလား
ဒီထက်ပို့ပြီးလုံနိုင်ခဲ့တယ်လို့ကျွန်တော်တွေးမိပါတယ်အဲလိုလဲဆိုတော့ကျွန်တော်တို့ဒီတိုင်းသားကြီးကကျွန်တော်တို့ဂျီညာရေးတဲ့အသက်တရောရှိနေတဲ့အချိန်မှာဒီကျွန်တော်ဂျီညာရေးဖြစ်စဉ်ထဲမှာဟိုတွန့်တွန့်တိုးတိုးဖြစ်နေတိုင်းသားအဖွဲ့ကြီးကိုပြောရသလိုရှိကိုကိုယ်တိုင်သွားရောက်နေပတ်တာမျိုးကိုကဖိတ်ကြားပြီးတော့တမန်အိမ်တော်မှာတွေ့ရလို့လုပ်ရင်အခုသူပြဿနာချို့ဟာပြီးခဲ့တဲ့9နှစ်ကဖြစ်ရှင်းနိုင်သွားနေရှိပါတယ်။နောက်တစ်ခုကကျွန်တော်တို့တိုင်းနိုင်ငံနဲ့ဝန်ကြီးချုပ်ဒီဘုံပေါ်မှာပြည်ရင်ကြောင်းလုံးနဲ့ပတ်သက်ပြီးတော့တိတိကျကျမငြင်းချနိုင်ခဲ့တဲ့တိုင်းနိုင်ငံရဲ့မှာပြည်ရင်ကြောင်းလုံးတွေဟာမသက်ရောက်ခဲ့ပါဘူး။အဲတမရရဲ့တတိယဆိုင်ဟာလည်းဟောတိကံဖြစ်သွားလို့ကျွန်တော်ယူဆပါတ
ယ်။ဟုတ်ကဲ့ Facebook ကရေးထားတဲ့သောတာရှင်တယောက်ကတော့အကောင်းဆုံးတွင်တွဲတယ်တဲ့ဒါပေမဲ့အစိုးရကအားကြီးလွန်းတော့ကောင်းတာတွေမြင့်မြင့်သွားတယ်တဲ့စင်ကနေတီသူ့ရဲ့မပြတ်သားမှုကိုလူကိုမနိုင်မှုသဘောထားသိမှုတွေကလည်းမျက်မြင်ပါပဲတဲ့နောက်တစ်ယောက်ကလည်းပဲသူ့မြင်ရပြောရမယ်ဆိုရင်တမရဟောင်းဦးသိန်းစင်ရဲ့လှုပ်ဆောင်ခဲ့တဲ့မြတ်ပေါ်ဂျင်းနဲ့အားမှုရှိတာမတွေ့ပါဘူးတဲ့ဒါပေမဲ့ရွေးကောက်ပွဲကိုတရားမမြတ်တတ်တာကောင်းကောင်းမွန်မွန်လှုပ်သွားတာအာနာလွှဲပြောင်းရေးအဲ့ဒီနှစ်ခုတော့သူကယေရှုတင်ထားပါတယ်ဂျင်းနဲ့အားမှုဆိုတာမျိုးတော့မသုံးပါဘူးတဲ့အဲ့ဒီနှစ်ချက်နှစ်ချက်ကို၅နှစ်တာအတွက်ယေရှုတင်ပါတယ်နောက်ဆက်ကြိုးဝါမယ်စီးပွားရေးပြဿနာတွေတခါကျွန်တော်တို့ဆီယန္ဒာရှိအုပ်ချုပ်မှုကျွလွန်ခဲ့တဲ့အကျွေးတွေသူဆိုရလက်ထက်မှာလည်းမဖြေရှင်းမဲ့တဲ့အလားတူကျွလွန်ခဲ့ကြပြန်ပါတယ်တဲ့ဆိုတာတွေလည်းပဲသူကထောက်ပြထားပါတယ်ကျွန်တော်တို့ Facebook ကနေပြီးတော့ပဲဆက်သွယ်ထားတယ်သောတာရှင်ကိုနေမင်းကိုနေမင်းကရောဦးသိန်းစိန်ဘာတွေကောင်းတာလုပ်ပြီးတော့ဘာတွေမကောင်းတာလုပ်သွားပါလဲခင်ဗ
ျဟုတ်ကဲ့ကကျွန်တော်ပြောရမယ်ဆိုရင်တော့ကျွန်တော်တို့အခြေခံလစာတတ်မှတ်ထားတဲ့နှုံသားပါပေါ့နော်ကျွန်တော်တို့တနည်းဟို3500နဲ့တတ်မှတ်ထားပါလေဗျဒါပေမဲ့3500တတ်မှတ်ထားတဲ့ဆိုရင်တချို့နေရာတွေမှာတော့ဒါသူရဲ့အခြေခံလစာ3500တတ်မှတ်ထားဖို့ပုံမှာတော့ဒါတချို့နေရာတွေမှာတော့လုံးဝမတွေ့ရဘူးဗျချို့နေရာမှာတော့ပေးတယ်လို့ပေးတယ်ပေါ့နော်အစိုးရဝန်ထမ်းတွေမှာအကုန်လုံးပေါ့အဲ့ဒါကြီးရှိပါတယ
်ဟုတ်ကဲ့
သူရဲ့အားနဲ့ကြတယ်ပေါ့နော
်ဟုတ်ကဲ့ခင်ဗျာ
နောက်တစ်ချက်ပြောရကျွန်တော်တို့မြေစုစီမံကိန်းပေါ့နော်ဒါကသူသမရအနေနဲ့ဒါပြုဝင်နေနေဖွင့်လင်းမြင်တာမှုဒါသူ့ရဲ့တိတိကျကျမှုမရှိဘူးပေါ့နော်ကျွန်တော်မြေစုစီမံကိန်းအနေနဲ့ပြောရမယ်ဆိုရင်တော့ဒါသူ့ရဲ့လက်ထက်မှာတော့ဒါရက်ဆိုင်ထားခဲ့တယ်ပေါ့နော
်ဟုတ်ကဲ့
ဒါမှလည်းသူရက်ဆိုင်ထားခဲ့တာဒါမှလည်းအဲ့ဒီမြေစုစီမံကိန်းရဲ့အနေထားမှာဒါသူပြောမယ်ဆိုရင်တော့သမရရအောင်အနေနဲ့ဖြစ်ပြတာကျွန်တော်အနေနဲ့မြင်တော့ဖြစ်ပြတာတာပေါ့နော်ဆုံးဖြတ်ပိုင်နိုင်မှုရှိရမလားရက်ဆိုင်ရက်ဆိုင်မယ်ဆက်လုံးဆက်လုံးတင်မြေပေါ့
ဟုတ်ကဲ့
ဒါသူအားနဲ့ဒါရက်ဆိုင်ထားမယ်ဆိုရင်အမြင်ထားပဲသူပြောခဲ့တာကျွန်တော်တွေ့မြင်ပါတယ်ဗျဟုတ်ကဲ့
ဟုတ်ကဲ့ကိုနေမင်းကျေးဇူးအများကြီးတင်ပါတယ်ဥဝန်သူကြီးတမရဦးသိန်းစိန်အစိုးရလက်ထက်မှာကျွန်တော်တမရတယောက်တည်းကိုပြောချင်ပါဘူးဒါအစိုးရတစ်ဖွဲ့လုံးမှာတာဝန်ရှိတဲ့ကိစ္စနိုင်ငံဦးချုပ်ရေးအစိုးရဖွဲ့ဦးချုပ်ရေးဆိုတာကဆိုတော့အားလုံးချုပ်ပြီးတော့ပေါ့လေဟဲ့လားသူတို့ကိုယ်တိုင်ကရည်ရွယ်ချက်နဲ့မဟုတ်ဘူးဆိုရင်တောင်မှနောက်အစိုးရအခုလက်ရှိအစိုးရအတွေ့ပြဿနာတွေပို့ပြီးတော့ကြီးထွားစေဖို့အစချသွားတယ်ဆိုတာမျိုးတွေရောဥဝန်သူကြီးမြင်တာရှိလား
ကျွန်တော်နေနေတော့ဘောနော်ဟိုရည်ရွယ်ချက်ရှိရှိနဲ့အဲ့လိုချသွားတယ်လို့တော့မမြင်ပါဘူးဆိုတော့ဒါပေမဲ့လည်းအစိုးရရန်ရည်ရည်ကြီးတဲ့အနေအထားမှာတချို့ပြဿနာတွေကတော့အဲ့လိုဖြစ်ကောင်းဖြစ်သွားနိုင်ပါတယ်အထူးသဖြင့်တော့ budget ကိစ္စပေါ့ဗျာတခြားလုံးလုံငွေပြလာပါတယ်ဆိုတော့ဒီ budget လုံငွေပြတဲ့ကိစ္စကတော့နောက်အစိုးရအထိလည်းဆက်ခံရမယ်အနေအထားပါဆိုတော့နောက်တစ်ခုကတော့ဟိုကျွန်တော်မြင်လာတော့ဒီအစိုးရကြီးကနေကျွန်တော် privatization ခေါ်တာပေါ့တချို့ကိစ္စတွေကိုပုဂ္ဂလိကလက်လွှဲတာတို့တချို့ contract ပြီးတဲ့ကိစ္စမျိုးတွေပေါ့နော်ဆိုတော့အထူးသဖြင့်တော့ဒီရွေးကောက်ပွဲပြီးပြီးတဲ့ကာလဒီကာလအတွင်းမှာတော်တော်များများလည်းလုပ်သွားတာတွေရှိပါတယ်ဆိုတော့ဒါမျိုးတွေကတော့ကျွန်တော်မြင်လာတော့ဟိုမဖြစ်သင့်ဘူးပေါ့နော်နောက်အစိုးရအတွက်ဘာခေါ်မလဲဟိုကြိုပြီးတော့ဟိုလုပ်သွားတယ်လို့တော့မြင်နေခင်ဗျအဲ့လိုမျိုးရှိပါတယ
်ဟုတ်ကဲ့ဦးဇော်သက်ထွေးရအောင်အဲ့ဒီလိုမျိုးနောက်အစိုးရအတွက်တော့ဒီလိုလေးလုပ်သွားလိုက်ရင်တော့ဒီလိုလေးတော့ဖြစ်သွားမှာပဲဆိုတော့မျိုးတွေတွေးမိသလား
တွေးမိပါတယ်နံပါတ်၁ကတော့ဉာဏ်ရည်ပြဿနာပါဒီရလည်းပတ်သက်ပြီးတော့ကျွန်တော်တို့ဒီလက်စမတက်ခဲ့တဲ့အခါကျတော့အစိုးရတရားငင်းငိုင်းနဲ့ပတ်သက်ပြီးတော့ကျွန်တော်အစားအပြန်စားအောင်လို့ဖြစ်နေရှိပါတယ်။တချို့ငင်းငိုင်းဖွဲ့အဖွဲ့တွေကဆိုလို့ရှိရင်ပြီးခဲ့တဲ့ငင်းငိုင်းဖြစ်စဉ်တွေမှာမပါဝင်တဲ့အစားအပြန်စားလို့တဲ့သဘောထားတွေလည်းပြတ်သားနေတဲ့အတွက်ကြောင့်ကျွန်တော်တို့အစိုးရငင်းငိုင်းနဲ့ပတ်သက်ပြီးတော့အတော်တန်ရုန်းကန်ဝယ်ရှိပါတယ်။နောက်တစ်ခုကရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာအမျိုးသားပြည်နယ်ပြည်ညာရေးတွေကိုအခြေအနေအရသိပြီးတော့မလှပါပါဘူး။ဒီကိနေရဆိုလို့ရှိရင်အဲဒီလက်ရှိအစိုးရအကြက်တဲ့ site တွေနဲ့နိုင်ငံရေးပြဿနာတွေဖြစ်လာနိုင်ပါတယ်။နောက်တစ်ခုကပြီးခဲ့တဲ့အစိုးရလက်ထက်ဒီမှာတိုင်းဒေသကြီးအစိုးရအဖွဲ့ပြည်5ဦးကိုကျွန်တော်တို့အရေးယူခဲ့ပေမဲ့ဝီလီယိုတွေအရေးယူမခံခဲ့ရပါဘူး
။ဒါ
ကကျွန်တော်တို့ဒီကစားမှုနဲ့ပတ်သက်ပြီးတော့ပိုင်ပိုင်နဲ့မလုပ်ခဲ့တဲ့ကိစ္စမျိုးတွေရှိပါတယ်။အခုလည်းနောက်အစိုးရလက်ထက်မှာအစိုးရခန့်ထားတဲ့အစိုးရအဖွဲ့ကျွန်တော်တို့အတူတူနေနေရောဘလို့လုပ်မလဲ
ဟုတ်ကဲ့
ဝင်ကြိုးတွေပုံမှာကျွန်တော်တို့ဟိုပညာပြခဲ့ရင်ဝင်ရုပ်ကြည့်နေရောဘလို့ပြန်ဆက်မလဲဆိုတဲ့ပြဿနာအများကြီးရှိပ
ါဟုတ်ကဲ့ဦးထေးစော်ဆိုတဲ့တော်တော်ရှင် Facebook ကနေပို့ထားတာကဒီစေအုပ်ချုပ်ရေးကနေပြီးတော့ဒီမိုကရေစီစနစ်ကိုပြောင်းပေးတာဈေးကွက်စီးပွားရေးစနစ်ကျင့်တဲ့အတွက်ဒီဘက်ကတင်သွင်းပစ္စည်းတွေဈေးကြတာဒီမိုကရေစီစနစ်နဲ့ညီချောမွေ့ဆိုတာတရားဝင်အာဏာလွှဲပြောင်းပေးတာဒါတွေကိုသူကသမိုင်းမှတ်တမ်းတင်ရမယ်လို့ပြောပါတယ်မကောင်းတဲ့လူရကတော့ចောင်းသားတွေနဲ့ဆွေးနွေးပြီးမဖမ်းဘူးလို့ကတိပြုပြီးမှတက်တန်းကုန်တဲ့အချိန်ထိပြန်လွတ်မပေးပဲဖမ်းတာကိုတော့အယုတ်စီအကြီးတန်းနဲ့လုပ်ရလို့သောရရှင်ဦးထေးစောကမြင်ပါတယ်အခုပြည်မျိုးကကိုတင်ထေးတည်းရဲ့ဆွေးနွေးဖို့ကိုတင်ထေးဦးသိန်းစိန်ကောင်းတာတွေဘာလို့သွားပါသလဲစိုးတာတွေကရောဘလို့မြင်ပါသလဲ
ဟုတ်ကဲ့ကျွန်တော်ကတော့အကောင်းဆုံးကမြင်ရင်ဒီကပြည်အရာချင်းဆိုကဆက်ဆိုးရှိအောင်လို့သူကကြားခံပြီးတဲ့သဘောပဲအဖြစ်သာလို့ကဒီဘောမှာကြီးရင်ဒီဘောကိုလည်းနေတယ်တော့ဒီဘက်ကအာနာလွှဲရတာဗျတော်ကြီးဝင်လို့ဒီကဟိုလေကိုပြည်သူတွေလက်ခံနေအောင်သူကပြည်သူတွေရဲ့လက်ခံကိုတက်လာတဲ့အစိုးရဒီအောင်ဆောင်ပြီးဒီလုပ်သွားတာလေဒီမိုကရေစီလမ်းအောင်ပေါ်ဆောင်မယ်ဆိုတာအမှန်တကယ်တော့ပေါ်ဆောင်မှာမဟုတ်ဘူးလက်တွေကြကြမှာတော့ပြည်သူတွေကတကယ်ရှိဖို့ပဲဒီလုပ်သွားတယ်မဖြစ်ပါလို့သာဦးကလွတ်လိုက်ရတာလေ
ဟုတ်ကဲ့
လူကတင်နေကြတော့
ဟုတ်ကဲ့ကိုတင်တေးပြည်မျိုးကကျေးဇူးအများကြီးတင်ပါတယ် Facebook သောတာရှင်2ကအကောင်းကလူရန်ဒီပါဖုန်းကင်လာနိုင်တယ်အစိုးဆုံးကမီးလောင်မှုစံချိန်သစ်တင်ခဲ့တယ်ဒါပဲတဲ့နောက်တစ်ယောက်ကတော့သူတို့ပြုစုခဲ့တဲ့စာအုပ်ရှိပါတယ်တဲ့အဲ့ဒါကိုပြောင်းပြန်ယူလိုက်ပါတဲ့ပြောင်းပြန်ယူလိုက်ပါတဲ့နောက်တစ်ယောက်ကဦးသိန်းစိန်တို့လက်ထက်မှာလှုပ်ထားတဲ့စာအုပ်ဦးအောင်သူကြီးဟိုတလောကအဲ့ဒီစာအုပ်ဝယ်လို့ကြားပါတယ်ဝယ်လို့ရသလားခင်ဗျဟ
ဲ့ကျွန်တော်မတိမရသေးဘူးခင်ဗ
ျဆိုတော့အခုကျွန်တော်ညီကုန်းချုပ်ခံနေလေးပေါ့ကျွန်တော်တို့အချိန်နည်းနည်းကြံတဲ့အချိန်မှာပထမဦးဆုံးတစ်ချက်ကဦးအောင်သူကြီးနဲ့ဦးစော်သက်ထွေးနဲ့ပထမဦးဆုံးဦးအောင်သူကြီးအရင်ဆုံးပြောပါဦးသိန်းစိန်အစိုးရကိုလှုပ်ဆောင်ခဲ့တဲ့မြတ်အားလုံးကိုအမှတ်ပေးမယ်ဆိုရင်အမှတ်1ကနေ10အထိကျွန်တော်တို့အမှတ်ပေးမယ်ဆိုရင်ဦးအောင်သူကြီးကဘယ်နှမှတ်ပေးမလဲ
ကျွန်တော်အနေနဲ့ကတော့ဟို၅မှတ်လောက်သွေးချင်ပါတယ်ခင်ဗျာ
။ဦးအောင်သူငင်းက၅မှတ်ဦးစောတက်ထွေးကရော၁ကနေ၁၀ထိအမှတ်ပေးဖို့ဦးသိန်းစိန်အစိုးရကိုဆိုရင်ဘယ်နှမှတ်ပေးချင်တယ်လဲ
။3.5မှတ်ပေးပါတယ
်။3.5မှတ်3.5မှတ်ဦးအောင်သူငင်းက၅မှတ်ဆိုတော့အင်းတိတ်တော့မဆိုးပါဘူးကျွန်တော်တို့ဟိုဖြန်းဖြန်းချင်းယူလိုက်မယ်ဆိုရင်တော့ panelist နှစ်ယောက်ရဲ့အမှတ်ကိုဖြန်းဖြန်းချင်းယူလိုက်မယ်ဆိုရင်တော့၄မှတ်ကျော်ကျော်တော့ရမှာပေါ့လေဆိုတော့အောက်မှတ်တော့မရဘူးဆိုတဲ့သဘောရှိပါတယ်။ဒီအမှတ်ကိုကျွန်တော်တို့မှတ်ထားကြရအောင်ပါနောက်9နှစ်ကြော်ပြီးတဲ့အခါကျရင်အခုလက်ရှိအစိုးရကိုလည်းကျွန်တော်တို့အမှတ်ပေးဖို့အတွက်ကျွန်တော်တို့ panelist တွေလည်းပဲစောင့်ကြည့်ထားပါနော်။နောက်တစ်ချက်ကနောက်ဆုံးတစ်ချက်အနေနဲ့ကဦးအောင်သူငယ်အခုအစိုးရသစ်အတွဲပထမအစိုးရစီကနေပြီးတော့အကောင်းဆုံးသင်ခန်းစာယူနိုင်တဲ့အချက်တစ်ချက်ကိုပြောပါဆိုရင်ဦးအောင်သူငယ်ပါပြောမလဲ
။အရင်အစိုးရလက်ထက်ကသင်ခန်းစာဆိုလို့ရှိရင်တော့ကျွန်တော်အနေနဲ့ကတော့အခုလိုအစိုးရရန်တရား short ချလိုက်တာလက်ခံပါတယ်။ဆိုတော့အဲ့ဒါအပြင်ကိုကျွန်တော်အနေနဲ့ကတော့ဒီချက်ထိရောက်တဲ့အစိုးရရန်ရာပြည်ပြင်ပြောင်းလဲမှုကိုဆက်လုပ်သွားဖို့လိုမျိုးတင်ပါလေ
အစိုးရရန်ရာပြည်ပြင်ပြောင်းလဲမှုဆိုတော့အုပ်ချုပ်ရေးပေါ်တော့ပြည်ထရေးအလောက်မှရှိတဲ့ထွတ်ထွေအုပ်ချုပ်ရေးအဲ့ဒီကိစ္စကလွယ်ပါမလားဦးအောင်သူကြီ
းအဲကျွန်တော်မြင်တာဒီခုနအထွေထွေအုပ်ချုပ်ရေးကိစ္စလဲတပိုင်းပါပါလေအဲ့ဒါအပြင်လက်ရှိဝန်ကြီးဌာနတွေရဲ့ဟိုဖွဲ့စည်းပုံလုပ်ပုံကိုင်းပုံပေါ့နော်ဆိုတော့ဒါတွေကကျွန်တော်တို့ဟိုခင်လဲပြောညီရမယ်တစ်ဖက်မှာလဲကျွန်တော်တို့ဟိုဘာခေါ်မလဲ civilization လို့ခေါ်တဲ့ယဉ်ကျေးတဲ့ လူကဘာမှာတခြားအစိုးရတွေသွားနေတဲ့ပုံစံမျိုးပေါ့ဗျာကျော်အဲ့လိုမျိုးလည်းပြန်လုပ်ရမှာလို့ကျွန်တော်ထင်တာပ
ါဟုတ်ကဲ့ဦးစောတက်ထွေးကရောသမရဦးသိန်းစင်အစိုးရစီကနေပြီးတော့အခုလက်ရှိသမရဦးထင်ကျော်အစိုးရကအကောင်းဆုံးဘာကိုသင်ခန်းစာယူနိုင်မယ်လို့မြင်ထားလဲ
ကျွန်တော်တို့အကောင်းဆုံးသင်ခန်းစာကတော့နိုင်ငံတော်သမရဦးသိန်းစင်ဒါဒီလိုမျိုးအရှိတ်ကိုရှောက်လမ်းမယ်ဆိုလို့ရှိရင်တိုင်းနယ်ပြည်နယ်ဝန်ကြီးတို့၁၄ယောက်ကဟိုအနောက်ဘက်ကိုမရှောက်ထားမယ်တောင်လူလူမြောက်လူလူရှောက်လမ်းခဲ့ရအများကြီးပါတယ်အခုဆိုလို့ရှိရင်သမရဦးသိန်းကျော်ကဘာလုပ်မလဲဆိုတော့တိုင်းနယ်ပြည်နယ်ဝန်ကြီးတို့၁၄ယောက်ကဒီချရီလုံနိုင်လို့တက်မိကိုလိုအပ်ပါတယ်
โอเคတစက်တည်းပဲဥစောတထွေးပြောပါကျွန်တော်တို့တမရဦးသိန်းစိန်အစိုးရလက်ထက်မှာသတင်းမီဒီယာနဲ့ဥစောတထွေးလည်းပြောပါတယ်တော်တော်ပုတ်ပုတ်လင်းလင်းရှိလာတယ်ထိတွေ့တာတွေဆက်ဆံတာတွေရှိတယ်တမရဦးသိန်းစိန်အစိုးရရဲ့သတင်းမီဒီယာနဲ့ထိတွေ့ဆက်ဆံမှုပေါ်ဥစောတထွေးအားရကြည်နေသလား
ကျွန်တော်တို့ဒီလွတ်တော်နဲ့ကျွန်တော်တို့သတင်းမီဒီယာနဲ့ကျွန်တော်တို့ဆက်ဆံမှုရောနောက်ပြီးတော့ဟိုအရန်ခက်ခဲတဲ့ကျွန်တော်တပ်တော်နဲ့သတင်းဆက်ဆံမှုရောကျွန်တော်တို့အနေနဲ့လွတ်ပြုပေမဲ့အဲ့ဟိုချွေပိုင်းနဲ့တက်တန်နေခါမှာတော့ဝန်ကြီးဌာနရေးရင်းနဲ့အရန်ခက်ခဲကြတာရှိပါတယ်အဲ့တော့အဲ့လိုခက်ခဲခဲ့တဲ့ဟာဒီအားလုံးကဝန်ကြီးတွေကသမားရဲ့ခုနဒီဒီမိုကရက်တစ်တန်နှုန်းတွေကိုဟိုသတိမပြုရလားဒါမှမဟုတ်သမားကပဲသူ့အနေနဲ့ဘယ်လိုပြောပေမဲ့မိမိအနေနဲ့ဒီလိုမျိုးလုပ်လို့များပြောခဲ့သလားဆိုတော့ပေါ့ကျွန်တော်ဒီနေ့အခုချိန်စတန်နီယာကြီးများတော့ရှိပ
ါဟုတ်ကဲ့ဦးအောင်သူညင်းကရောသမားဦးသိန်းစင်အစိုးရကကျွန်တော်တို့ထိုက်တန်နဲ့စံနှုံးစံထားတစ်ခုနဲ့ပွန့်ပွန့်လင်းလင်းသတင်းမီဒီယာတွေကိုဆက်ဆံခဲ့တယ်လို့ယူဆသလား
အဲကျွန်တော်မြင်ရတော့တတ်နိုင်တယ်လို့ဆိုတော့ဒီစပုတ်အဆန်ပေါ့နော်ပြောရေးဆိုခွင့်ရှိသူတွေချလိုက်ပါတယ်ဆိုတော့ဒါပေမဲ့ကျွန်တော်တို့ပြောနေကြစကားပေါ့ဗျာခောက်ယူကျိုးနေတယ်ကျွန်တော်နောက်တစ်ခါကျတော့တစ်ခါမှလည်းခုနဝန်ထမ်းတွေမှကျတော့သူတို့ကဒီနိုင်ငံတော်ရွှေ့ဝတ်ချက်ဥပဒေဆိုတာနဲ့တစ်ခါကပြန်ချုပ်ထားတာရှိပါတယ်ဆိုတော့ဒါကြောင့်မို့ပဲဟိုလိုချင်တော့ခီးမရောက်တဲ့အနေအထားမျိုးတွေဖြစ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ဗျာ
ဆိုတော့ရေရှည်တော့ကျွန်တော်မြင်တော့ဒီအများကြီးဒီသတင်းသိရှိတိုင်းပေါ့ဗျာဒီဥပဒေမျိုးတွေလိုပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာအရင်ဆိုရရဲ့အားနည်းချက်ကိုနောက်ဆိုရကပြင်မယ်ဆိုရင်တော့အာသာချက်တွေဖြစ်နိုင်မယ်လို့ယူဆပါကြောင်းတင်ပြရင်ဒီကနေ့စီစဉ်ဒီမှာပဲညီကုန်းချုပ်ပြစီအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကျော်ကျော်တင်းစီစဉ်ထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်အစီအစဉ်ကိုနားဆင်ကြရတာပါတရားလေလိုင်းဆွေးနွေးကအစီအစဉ်တွေကိုစနေနဲ့အင်္ဂါညတိုင်းမှာပုံမှန်ထုတ်လွှင့်ပေးပါရရှင်မကြခင်မှာအခုမနေ့ပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်အစီအစဉ်အဆုံးမသတ်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါအောင်မယ်ရှင
်ဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်စ်မြို့မှာလူမျိုးရေးခွဲခြားမှုဆန့်ကျင်သူတွေနဲ့လက်ရဆွမ်းရောက်ဆန္ဒပြသူတွေကြားပြင်းထန်တဲ့အတီးကင်းဖြစ်ပွားခဲ့ပြီးတဲ့နောက်မှာဘယ်လ်ဂျီယမ်ရဲတွေကလူအများပြားကိုဖမ်းဆီးခဲ့ပါတယ်။2015နိုဝင်ဘာပြင်သစ်နိုင်ငံပါရီမြို့တိုက်ခိုက်မှုပါဝင်သူအများပြားအခြေချရာမိုလန်ဘတ်အရံမှာဆန္ဒပြဖို့အတွက်လက်ရဆွမ်းရောက်အဖွဲ့စီစဉ်ခဲ့တယ်လို့လူမျိုးရေးခွဲခြားမှုဆန့်ကျင်သူများအဖွဲ့ကလည်းဒဏ်ပြန်ဆန္ဒပြဖို့လှုပ်ခဲကြဖြစ်ပွားခဲ့တာပါ။ပြီးခဲ့တဲ့တနင်္လာနေ့ကလို့အဖြစ်မျိုးထပ်မံဖြစ်ပွားမှုကိုစိုးရိမ်တဲ့အတွက်ဒေသအာဏာပိုင်တွေကအဖွဲ့နှစ်ဖွဲ့စလုံးကိုတားမြစ်ခဲ့ပြီးဆန္ဒပြသူ450လောက်ကိုရဲတွေကမီတပ်ပိုက်တွေနဲ့ထိုးပြီးလူစုခွဲခဲ့ပါတယ်။မောင်မြင့်နဲ့ကျန်းဖက်တိုက်ခတ်မှုနဲ့တခုနဲ့ဆက်ဆက်ပြီးဘယ်ဂျီယမ်နိုင်ငံသားတို့ကိုကျန်းဖက်လို့ရတဲ့အတွက်စနေနေ့ကဘယ်ဂျီယမ်တရားရုံးတစ်ခုမှာတရားဆွဲဆိုလိုက်ပါတယ်။မြန်မာနိုင်ငံရဲ့နိုဝင်ဘာလရွေးကောက်ပွဲမှာတမရော်သားကိုစလဲဦးရဲ့25ရာခိုင်နှုန်းခန့်နေရာပေးထားတာဟာအပြည့်ပြည့်ဆိုင်ရာစံချိန်စံညွန့်နဲ့မကန့်ညီတဲ့အတွက်ပေးဖြတ်ပေးဖို့လိုအပ်တယ်လို့ EU ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်လေ့လာရေးကော်မရှင်ရဲ့နောက်ဆုံးထုတ်ပြန်တဲ့အပိတ်အစင်ခန်းစာမှာဖော်ပြထားပါတယ်။မတ်လ31ရက်နေ့စွဲနဲ့ထုတ်ပြန်တဲ့ဒီအစင်ခန်းစာမှာအာဏာပိုင်တွေအတွက်အကြံပြုချက်50ပေါင်ပြီးဒီထဲမှာရွေးကောက်ခြင်းခံရတဲ့အဖွဲ့အစည်းတွေဟာစစ်မှန်တဲ့ရွေးကောက်ပွဲအတွက်သတ်မှတ်ထားတဲ့အပြည့်ပြည့်ဆိုင်ရာစံချိန်စံညွန့်နဲ့ကန့်ညီဖို့လိုအပ်တယ်လို့ဆိုပါတယ်။ပထမဆုံးနဲ့တောင်းလင်းဖြတ်ဒုံးကြီးမျိုးစတဲ့တခုကိုအောင်မြင်စွာဆန်းသက်ပြစ်လွတ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားကစနေနေ့မှာကြေညာပါတယ်။တစ်ချိန်တည်းမှာပဲတောင်ကိုရီးယားနိုင်ငံမှာသမရပတ်ကွန်ဟေသမရဖြစ်နေသည့်တနနိုင်ငံကြားကွဲကွာနေတဲ့မိသားစုဖလှယ်အစီအစဉ်ကိုဆက်ပြီးမလုပ်ဘူးလို့လည်းပြောပါတယ်
။ဒီကနေ့မနက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ကင်မျိုးသက်ကြေညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရမန်ဖြစ်ပါတယ်။တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီထိတစ်ချိန်နားဆင်နိုင်ပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျပခွာမျိုးပါ။
This program has come to you from the Voice of America, Washington.